Welcome to the Voice of America in Burmese.
မင်္ဂလာပါရှင်ဝါရှင်တန်မြို့တော် VOA American အတန်းကနေ2020ပြည့်ဇူလိုင်လ29ရက်တနင်္လာနေ့နေ့ခင်း VOA မြန်မာပိုင်းစီစဉ်ဖို့စတင်ထုတ်လွှင့်နေပါပြီ။အခုအရေးဆုံးသတင်းတွေကိုကျွန်မအင်ဂျင်နိုင်ကတင်ဆက်ပါပါ။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်စပိန်နိုင်ငံကဝင်လာသူအလုံးနှစ်ပတ်ကွာရန်တင်းတည်ထောင်နေထိုင်ရမယ်လို့ဗြိတိန်နိုင်ငံမှာအမိန့်ထုတ်ပြန်ထားတာကိုတုံ့ပြန်တဲ့အနေနဲ့စပိန်နိုင်ငံဟာကဘာလက်ခီးသွားတွေအတွက်လုံခြုံမှုရှိနေပါတယ်လို့စပိန်နိုင်ငံသားဝင်ကြီးကပြောကြားခဲ့ပါတယ်။စပိန်ပြည်သူတွေအတွက်သာမကစပိန်ကိုလာတဲ့ကဘာလက်ခီးသွားတွေအတွက်ပါလုံခြုံမှုရှိကြောင်းနိုင်ငံသားဝင်ကြီး Arancha Gonzalez Leia ကသတင်းတောက်တွေကိုပြောပါတယ်။စပိန်နဲ့ပတ်သက်လို့ဗြိတိန်ရဲ့ကန့်သက်ချက်ထဲမှာလူကြိုက်များတဲ့ Balearic နဲ့ Canary ကျွန်းတွေထည့်သွင်းမထားဖို့သူအနေနဲ့ဗြိတိန်အစိုးရကိုဆွဲဆောင်ပြောကြားမှာဖြစ်တယ်လို့ဆိုပါရယ်။အဲ့ဒီနှစ်နေရာလုံးမှာဗြိတိန်နိုင်ငံထက် virus ကူးစက်ပြန့်နှံ့မှုနှေးပါတယ်လို့လည်းသူကပြောပါရယ်။ဒီအတောအတွင်းမြောက်ကိုရီးယားမှာပထမဆုံးတန်တရားရှိတဲ့ COVID-19 ကူးစက်မှုကိုတွေ့ရှိခဲ့ကြောင်းအာဏာပိုင်တွေကသတင်းထုတ်ပြန်ခဲ့ပါရယ်။ virus ကူးစက်မှုမရှိဘူးလို့လာပေါင်းများစွာမြောက်ကိုရီးယားအစိုးရကညှင်းပယ်နေခဲ့ပြီးတဲ့နောက်အခုလိုပထမဆုံးကြိမ်ထုတ်ဖော်ပြောကြားခဲ့တာပါ။ကမ္ဘာမှာကူးစက်မှုအများဆုံးနိုင်ငံတွေစီးရင်တဲ့၅နိုင်ငံမြောက်မှာရှိနေတဲ့တောင်အာဖရိကနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုပေါင်း4,300,000ကျော်ရှိနေပါတယ်။အများဆုံးနိုင်ငံဖြစ်တဲ့အမေရိကန်မှာတော့ကူးစက်မှုပေါင်း4,300,000ရှိပြီးဘရာဇီးကတော့2,300,000၊အိန္ဒိယက1,300,000နဲ့ရုရှားမှာ800,000ကျော်အထိရှိနေပါတယ်ရှင်။အမေရိကန်ပြည်ထောင်စုမှာလက်ရှိအလုပ်လက်မဲ့ဖြစ်နေတဲ့လူပေါင်း16,000အတွက်သူတို့ရဲ့တကြိမ်လစာရဲ့80%နှုန်းကိုပေးမဲ့ကိုရိုနာဗိုင်းရပ်စ်စီးပွားရေးအထောက်အပံ့အစီအစဉ်တကူတနင်္လာနေ့မှာအမေရိကန်အစိုးရကညင်ညာဖို့ရှိကြောင်းဗန်နာရေးဝန်ကြီးစတီဗင်မနူချင်းကပြောကြားခဲ့ပါတယ်။ဒီမတိုင်ခင်မှာကပ်ရောဂါကြောင့်ထိခိုက်ညစ်နာခဲ့တဲ့စီးပွားရေးကုစားဖို့ပုံမထောက်ပံ့မဲ့အတိုင်းအတာပမာဏပေါ်မှာသဘောတူညီမှုရဖို့အတိုက်ခံဒီမိုကရက်တွေနဲ့အကြိတ်အနယ်ဆွေးနွေးမှုတွေရှိခဲ့တာပါ။လောက်ခလစာရဲ့80%နှုန်းပေးမဲ့ပမာဏဟာအလွန်မျှတတဲ့အဆင့်ဖြစ်ကြောင်း Fox News တနင်္ဂနွေအစီအစဉ်မှာမနူချင်းကပြောပါရယ်အလုံးလက်မဲ့ဖြစ်နေသူတွေကို Trump အစိုးရကလက်ရှိတစ်ပတ်ကိုဒေါ်လာ600ပေးနေတဲ့အစီအစဉ်ဟာဒီဇူလိုင်လအကုန်မှာပြီးဆုံးမှာဖြစ်ပါရယ်ဒါကြောင့်အခုစီးပွားရေးအထောက်ပံ့တစ်ကိုလွှတ်တော်ကနေနောက်ဆုံးသတ်မှတ်ပြဋ္ဌာန်းမယ်ဆိုရင်ဒေါ်လာ600အစားတစ်ပတ်ကိုဒေါ်လာ200အထိ short ချသတ်မှတ်မဲ့အလားအလာရှိနေပါတယ်။တီးခဲ့တဲ့ match လကလေးကကက်ယောဂါကြောင့်တန်းနဲ့ချီအလုံးလက်မဲ့ဖြစ်သွားသူတွေအတွက်ဗဟိုအစိုးရကငွေကြေးပမာဏထောက်ပံ့မှုကြီးကြီးမားမားပေးခဲ့တာပါ။ဒီအကျိုးခံစားခွင့်ပမာဏများနေတာကိုအင်ဖြူရောနဲ့လွှတ်တော်ကမဟာမိတ် Republican အမတ်တွေဖြတ်တောက်ဖို့ကြိုးပမ်းခဲ့တာဖြစ်ပါတယ်။ဒီကရက်မေလ25ရက်တုန်းကအမေရိကန်နိုင်ငံမနီဆိုတာပြည်နယ်မနီယာနာပူလစ်မြို့မှာလူမဲအမျိုးသား George Floyd ကိုရဲကဖမ်းဆီးတဲ့အချိန်တေဆုံးခဲ့တဲ့ဖြစ်ရပ်နောက်ဆက်တွဲစနေနေ့ကမြို့အတော်များများမှာလူမျိုးရေးဆန္ဒပြပွဲတွေဇက်တိုက်ဖြစ်ပွားခဲ့ပါတယ်။ဆန္ဒပြပွဲတွေဖြစ်နေတာ2လကျော်ကြာပြီဖြစ်တဲ့ Oregon ပြည်နယ်ပေါ်တလန်မြို့ကိုသမ္မတထရန့်ကအစိုးရလုံခြုံရေးတပ်ဖွဲ့တွေကိုဆေးလွတ်ခဲ့တဲ့အတွက်မကျေနပ်မှုကြောင့်ပြည်내တွင်ဆန္ဒပြပွဲတွေပိုပြီးအရှိန်မြင့်တက်ခဲ့ပါတယ်။ Seattle မြို့မှာလည်းဆန္ဒပြသူတွေကိုရဲတပ်ဖွဲ့ကမီးခိုးဘုံးတွေမျက်ရည်ယိုဘုံးတွေတုံးပြီးနှိမ်နင်းခဲ့ပါတယ်။စနေနေ့ကဆန္ဒပြသူ45ယောက်ကိုရဲကဖမ်းဆီးခဲ့ပြီးတပ်ဖွဲ့ဝင်20လောက်ကလည်းဒဏ်ရာရခဲ့ကြောင်းရဲတပ်ဖွဲ့ကပြောပါတယ်။အမေရိကန်ပြည်ထောင်စုမှာလူပြူလူမဲခွဲခြားမှုကိုစန့်ကျင်ရေးအပါအဝင်အာဖရိကန်အမေရိကန်တွေရဲ့ဒန်းတူအခွင့်အရေးလှုပ်ရှားမှုမီးရှို့တစောင်ဖြစ်ခဲ့တဲ့ဒီမိုကရက်အောက်လွှတ်တော်အမတ် John Robert Lewis ရဲ့ရုပ်အလောင်းကိုတနင်္ဂနွေနေ့ကအယ်ဘာမာပြည်နယ်ဆယ်မာမှာရှိတဲ့သမိုင်းဝင် Edmund Pettus တံတားမှာအောင်မေ့ပွဲအခမ်းအနားနဲ့ဖျက်ဆီးတည်ဆောင်ခဲ့ပါတယ်အဲ့ဒီတံတားဟာသွေးစွန်းသောတနင်္ဂနွေလို့အမေရိကန်သမိုင်းမှာလူသိများခဲ့တဲ့1965ခုနှစ်ကလူမဲတွေဒန်းတူမဲပေးပိုင်ခွင့်အတွက် John Lewis အပါအဝင်အခြားဆန္ဒပြသူတွေကိုရဲတပ်ဖွဲ့ကရိုက်နှက်ခဲ့တဲ့နေရာဖြစ်ပါတယ်။တနည်းကြော်ကြာပန်ကရီးယားကင်ဆာဝေဒနာခံစားပြီးတဲ့နောက်ဇူလိုင်လ18ရက်နေ့ကကွယ်လွန်ခဲ့တဲ့အသက်80အရွယ် Lewis အတွက်အောက်မေ့ပွဲအခမ်းအနား6ရက်ကြာကျင်းပနေရမှာဒုတိယမြောက်နေ့မှာအခုလိုဆယ်မာသမိုင်းဝင်တံတားမှာသူ့ရဲ့ရုပ်အလောင်းကိုတည်ဆောင်ဖြတ်သန်းဂုဏ်ပြုခဲ့တာလည်းဖြစ်ပါတယ်
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိ9.24 kHz 12133ည ိုင်းဒိုမီတာ40 kHz 9139ဟိုင်းဒိုမီတာ51 kHz 5805နဲ့ဟိုင်းလမီတာ190 kHz 1905တို့ကလည်းထုတ်လွှင့်ပေးနေပါတယ်ရှင
်ကျွန်တော်မျိုးစင်ဆောင်ပါခင်ဗျာ VOA ရဲ့တနင်္လာနေ့မနက်ခင်းသတင်းတွေကိုဆက်ပြီးတင်ဆက်နေပါတယ်ထိုင်းနိုင်ငံနဲ့နေတဲ့မလေးရှားအပန်းပြည်ကျွန်းတစ်ခုမှာရိုဟင်ဂျာ24ယောက်ရေနစ်မဲ့ရေဆိုးရင်အကြောင်းမလေးရှားအာဏာပိုင်များကပြောပါရယ်အပန်းပြည်ကျွန်းလန်ကောကိုရေကူးပြီးသွားမဲ့အကြမ်းနဲ့လေပွဲကနေခုန်ချပြီးနောက်ပျောက်ဆုံးနေတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုမလေးရှားအာဏာပိုင်တို့ကတင်းနေနေမှာရှာဖွေကြတဲ့ရေးတွေဆောင်ရနေပါရယ်စီနေနှောင်းပိုင်းမှာကန်းကြီကိုဥတီရေကူးသွားတဲ့သူ25ယောက်ထဲမှာအသက်28နှစ်အရွယ်နော်ဟော်စင်းဆိုသူတို့ပဲကန်းကြီကိုရောက်လာခဲ့တယ်လို့မလေးရှားကန်းကြီဆောင်တပ်ဖွဲ့ကပြောပါရယ်သူကန်းကြီရောက်လာချိန်မှာရဲတပ်ဖွဲ့ကထင်းထင်းစစ်စစ်ခဲ့တယ်လို့လည်းအာဏာပိုင်တို့ကပြောပါရယ်မလေးရှားနိုင်ငံဟာရိုဟင်ဂျာဒုက္ခသည်တွေအများစုလာရောက်ဖို့ကြိုးပမ်းရာနိုင်ငံဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်မှာခိုလုံနေတဲ့ဒုက္ခသည်တွေကိုစစ်စစ်ပြီးလက်ခံမယ်လို့မြန်မာဘက်ကပြောဆိုထားပေမဲ့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံပါဘူးထိုင်းဆိုရအနေနဲ့ပြည်သူ့အခွင့်အာဏာပြုံးတည်နေတာရပ်ဖို့ယာနဲ့ချီတဲ့လူငယ်တွေကတင်းနေတွေကဘန်ကောက်မြို့တော်လမ်းမတွေပေါ်မှာဆန္ဒပြခဲ့ကြပါတယ်ကနဒါလူငယ်တွေကဂျပန်ကတွန်းဟမ်စတာတွေကအဓိကဇက်ကောင်ဟမ်စတာလေးကိုပုံစံယူပြီးတွတ်တော်ကိုဖျက်သိမ်းအာဏာရှင်တွေနှုတ်ထွက်ဆိုတဲ့ကြေကျော်သတင်းနဲ့ဘန်ကောက်မြို့တော်ကဒီမိုကရေစီအထိမ်းအမှတ်ကြောက်တိုင်တစ်ပတ်မှာဆန္ဒပြခဲ့ကြတာပါအခုလိုကတွန်းဇက်ကောင်ဟမ်စတာလေးကိုယူပြီးဆန္ဒပြရတာကတော့အစဉ်လာဆန္ဒပြတဲ့ပုံစံတွေကနေခွဲထွက်ပြီးအစိုးရဘက်ကလည်းဇီထားမိလာစေဖို့ရည်ရွယ်တာဖြစ်တယ်လို့ဆန္ဒပြသူလူငယ်တွေကပြောပါတယ်အခုဆန္ဒပြဝဲဟာဆိုရင်လွတ်လပ်တဲ့လူငယ်လှုပ်ရှားမှုရဲ့ဆန္ဒပြဝဲတွေကတစ်ခုဖြစ်ပါတယ်လွတ်လပ်တဲ့လူငယ်လှုပ်ရှားမှုဆန္ဒပြပွဲတွေကအဓိကတောင်းဆိုချက်၃ခုကတော့ပါလီမန်ကိုဖျက်သိမ်းမှုအစိုးရကိုဝေဖန်နေသူတွေကိုနှိပ်ကွပ်နေတာရပ်ဖို့နဲ့စစ်တပ်ကရေးထားတဲ့အခြေခံဥပဒေကိုပြင်ဆင်မှုဖြစ်ပါတယ်။တရုတ်နဲ့ပါကစ္စတန်မဟာမိတ်နှစ်နိုင်ငံဟာနိုင်ငံတကာသဘောတူညီချက်တွေကိုချိုးဖောက်ပြီးဇီဝလက်နဲ့စန္ဒသုတေသနပူးတွဲလှုပ်ဆောင်နေတယ်ဆိုတဲ့မီဒီယာသတင်းဖော်ပြချက်ဟာအထိပ္ပယ်မဲ့လှုပ်ကြံဖန်တီးမှုဆိုပြီးနှစ်နိုင်ငံစလုံးကညှင်းဆိုလိုက်ပါတယ်။အသက်အန္တရာယ်ရှိတဲ့ Anthrax ဒေါင်းတန်ဗိုင်းရပ်စ်ပိုးတွေနဲ့ဆက်စပ်တဲ့သုတေသနစီမံကိန်းအများအပြားလုပ်နေတာပါဝင်အလားအလာရှိတဲ့ဇီဝလက်နဲ့ဆွမ်းရည်ကိုတိုးချဲ့နိုင်ရေးအတွက်တရုတ်နဲ့ပါကစ္စတန်ဆိုရနေရဟာသုံးနှစ်ကြာသဘောတူညီချက်နဲ့လှုပ်ဝက်ဆောင်ရနေတယ်လို့ဩစတြေးလျသတင်းစာ The Guardian ရဲ့စုံစမ်းဖော်ထုတ်ရေးသားချက်မှာဆွဆဲရေးသားထားပါတယ်။ဒီရေးသားချက်ကိုတော့ပြီးခဲ့တဲ့သတင်းမှတ်ကဖော်ပြခဲ့တာပါ။ထောက်လှမ်းရေးသတင်းရင်းမြစ်တွေကိုကိုးကားပြီးဖော်ပြထားတဲ့ဒီသတင်းမှာတော့ပါကစ္စတန်မှာလှုပ်ဝက်ဆန်းသက်ခန်းတွေတိစောက်ဖို့အတွက်တရုတ်ရဲ့သုတေသနဌာန Wuhan Institute of Virology ကငွေကြေးအရရောနည်းပညာအရရောထောက်ပံ့ပေးရလို့ဖော်ပြပါတယ်။တရုတ်နိုင်ငံဝူဟန်သုတေသနတက္ကသိုလ်ကနေယောဂဖြစ်စေတဲ့ပတ်သူချင်းတွေနဲ့ဇီဝဆိုင်ရာချက်လက်တွေကိုဘလူကိုင်းတဲ့ဆိုင်ရာတလဲဆိုတာကိုပါကစ္စတန်သိပ္ပံပညာရှင်တွေကိုကြေကြေပြန့်ပြန့်လေ့ကျင့်သင်တန်းပေးခဲ့ကြအောင်ပါကစ္စတန်နေနဲ့ကိုဗစ်ဗိုင်းရပ်စ်ချက်လက်တွေကိုဖော်ထုတ်စုစည်းနိုင်မှုအခုလိုသင်တန်းနေပေးတာဖြစ်ကြောင်းသတင်းကဖော်ပြပါရတယ်။ပါကစ္စတန်နိုင်ငံရဲ့ဝန်ကြီးဌာနကတော့ဒီနိုင်ငံရဲ့ရည်ရွယ်ချက်နဲ့ဖော်ပြတဲ့အတူရောင်သတင်းစာဖြစ်တယ်လို့ပြောဆိုပြီးဒီသတင်းဖော်ပြချက်ကိုတင်းနေနေမှညင်းဆိုပါရတယ်။ပါကစ္စတန်ဆိုင်ရာတရုတ်တန်ရုံကလည်းဩစတြေးလျမီဒီယာရဲ့ဖော်ပြချက်ဟာလှုပ်ကြံဖန်တီးထားတာဖြစ်တယ်လို့ပြောဆိုပြီးရှုံ့ချထားပါတယ်။ဟာရီကိန်းမွန်နဲ့ဟာနာဝင်ရောက်တက်ခဲ့တဲ့အတွက်အမေရိကန်ပြည်ထောင်စုတက်ဆက်ပြည်နယ်တောင်ပိုင်းကမ်းရိုးတန်းမှာတင်းနေနေဆော့ပိုင်းကလေပြင်းနဲ့လှိုင်းတံတင်ခဲ့ပြီးကိုဗစ် -19 ပြန့်နှံ့မှုဆိုးဆိုးပွားခံနေရတဲ့ဒေသမှာရုတ်တရက်မိုးသဲထန်ပြီးရေကြီးမှုနဲ့ရင်ဆိုင်မဲ့အခြေအနေရှိနေပါတယ်။အလွန်အနည်းကြီးတဲ့လေတိုက်နှုန်းအဆင့်တင်းနဲ့စနေနေ့နေကင်းပိုင်းကတက်ဆက်ပြည်နယ်ပက်ဒရီကျွန်းကိုစတင်ဝင်ရောက်တက်ခဲ့တဲ့ဟာရီကိန်းဟာနာကနောက်ပိုင်းမှာတော့ Eastern Canary ခံကိုဝင်ရောက်တက်ခဲ့ပါတယ်။ဟာရီကိန်းမွန်နဲ့ဟာနာကအနောက်ဘက်ကိုဥတီယူရှာတက်ခတ်နေပြီးနောက်အားပြော်လာပြီးတင်းနေနေမနက်ပိုင်းမှာတော့အပူပိုင်းမှုန်တိုင်းဖြင့်အဆင့်လျော့သွားကြောင်းဟာရီကိန်းဆောင်ကြည့်ရေးဌာနကပြောပါရယ်တက်ဆက်ပြည်နယ်ကမ်းရိုးတန်းတွေအတွက်မှုန်တိုင်းတည်ရေးသတိပေးချက်ထုတ်ထားတာကိုလည်းရုံသိမ်းလိုက်ပေမဲ့လည်းတင်းလာနေသည့်မှုန်တိုင်းဟာနာကြောင့်မိုးဝင်ချိန်ဆက်ရှိလက်မှတ်ထိရောက်နိုင်တယ်လို့ဟာရီကိန်းဆောင်ကြည့်ရေးဌာနကပြောဆိုထားပါရယ်တင်းလာနေမနက်ခင်းသတင်းတွေကိုမဲ့အင်ဂျင်နိုင်တဲ့အတူကျွန်တော်မျိုးစံတင်ဆက်ခဲ့တာပါအခုချိန်ကစပြီးသတင်းပေးပို့ချက်နဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရပါမယ်ခင်ဗျာ
မြန်မာနိုင်ငံအနေနဲ့ပထမဦးဆုံးသောဂျိုဒုလွတ်တင်ဖို့ပြင်ဆင်နေပါပြီကမ္ဘာမြေကိုလေ့လာမဲ့ဒီဂျိုဒုကြောင့်နိုင်ငံအတွက်အကျိုးရှိလာစေမှာဖြစ်ပြီးသဘာဝ BNDA တွေကနေလူအသက်ကိုကာကွယ်ပေးနိုင်မှာဖြစ်တယ်လို့အာကာသလေ့လာရေးမြန်မာပညာရှင်တွေပြောတဲ့အကြောင်းကိုတင်ပြခြင်းပါတယ်ကျွန်တော်ညဝင်းအောင်ပါခင်ဗျာမြန်မာနိုင်ငံကလည်းအခြားအာဂါသနီးပညာဖွံ့ဖြိုးစားနိုင်ငံတွေလိုပဲသူ့ရဲ့ကမ္ဘာမြေလေ့လာရေးဂျိုဒုသစ်ကိုလွတ်တင်နိုင်ဖို့ပြင်ဆင်နေတာပါ။အာရှ၉နိုင်ငံစုပေါင်းပြီးမုံတိုင်းလိုငလျင်လှုပ်ခတ်မှုလိုစတာတွေအပြင်ရေစီးကြောင်းမြေယာသုံးဆွဲမှုသီးနှံစိုက်ခင်းစတဲ့အနေအထားပြောင်းလဲမှုနဲ့ကုသရောဂါဖြစ်ပွားပြန့်နှံ့မှုအခြေအနေတွေကိုပါဂျိုဒုအငယ်စားတွေတုံပြီးအာဂါသကနေလေ့လာဆောင်ကြည့်သွားမဲ့အထက်မှာမြန်မာနိုင်ငံလည်းပါဝင်ဖို့ကြိုးပမ်းနေတာဖြစ်ပါတယ်။ ဘာမီလီလာရီဂျူရူကိုသာလွှတ်တင်နိုင်မယ်ဆိုရင်အခြားကဏ္ဍတွေအတွက်ပါအကျိုးရှိလာစေလိမ့်မယ်လို့မိထီလာမြို့မှာရှိတဲ့မြန်မာနိုင်ငံလေကြောင်းနဲ့အာကာသပညာတက္ကသိုလ်ဗမောက္ခချုပ်ဒေါက်တာကြည်သွင်းကပြောပါတယ
် Art Observation ပေါ့နော်ကဘာမီလီလာရီဂျူရူကိုအသုံးပြုပြီးဆိုစိုက်ပျိုးရေးတက်တော် Land Use Urban Planning ဒီ Weather Focus အကုန်လုံးကမြန်မာပြည်မှာရှိတဲ့ channel sector တွေအကုန်လုံးအတွက်လိုအပ်ချက်ရှိတာ Art Observationအဲ့ဒါကြတော့ဒီကကျွန်တော်ကဂျူရူဆိုက်ကိုသေးသေးထိအောင်ကျွန်တော်တို့ကဆောက်ယူလို့ရအဲ့ဒါကုန်ကြစေဒေသတာတယ်ပေါ့နော
်စီးပွားရေးအဖွံ့ဖြိုးဖို့အားယူနေတဲ့မြန်မာနိုင်ငံမှာအာကာသနည်းပညာကဏ္ဍကအခုမှပထမဦးဆုံးစတင်နေတာဖြစ်ပြီးအခြားအာရှနိုင်ငံတွေဖြစ်တဲ့ဖိလစ်ပိုင်ဗီယက်နမ်အင်ဒိုနီးရှားတို့နဲ့ပူးပေါင်းလုပ်နေတာပါမြန်မာနိုင်ငံရဲ့ကိုပိုင်ဂျူရူငယ်ကနေလေးလာစုဆောင်ရရှိတဲ့အချက်လက်တွေနဲ့ဝင်ငွေပြန်ရအောင်လုပ်နိုင်တယ်လို့နိုင်ငံဖွံ့ဖြိုးရေးအတွက်အမြန်အားဖြည့်ပေးနိုင်တဲ့လမ်းကြောင်းလေးဖြစ်တယ်လို့ဒေါက်တာကြည်သွင်းကရှင်းပြပါတယ
် disaster monitoring တွေဒါ disaster management နဲ့ပတ်သက်တာတွေကိုလည်းချင်းချင်းတာဟိုမျှဝေပြီးဆိုသုံးနိုင်အောင်ပေါ့နော်အောက်ပိုင်းဒီအဖွဲ့အနေမှာ satellite image market ထီအောင်ဒါရည်ရွယ်တော့ဒါဆိုကိုယ်နိုင်ငံအလိုက်သုံးတဲ့ဒီ satellite တွေအတွက်တစ်ဖက်တစ်လမ်းဝင်ဝင်လေးပြန်ရအောင်အလောက်ထီအောင်တော့ရည်ရွယ်ပြီးဆိုဒီစူပေါင်းမှုလုပ်ကြတော့နိုင်ငံတစ်ခုရဲ့ development ကိုတမျိုးကြနီးနေနဲ့သွားတာတဲ့ space technology သုံးပြီးချက်ချင်းတို့ကတော့သွားနိုင်တယ်အများရောက်နိုင်တ
ယ်မြန်မာနိုင်ငံရဲ့အခြေအနေကအာကာသပညာလေးလာနေတဲ့အခြားနိုင်ငံတွေနဲ့တောင်မတူပါဘူးလေရင်မြန်ကြီးပုံသဏ္ဍာန်တိဆောက်ထားတဲ့မိတိလာအာကာသပညာတက္ကသိုလ်ဆိုရင်လေပြင်းတိုက်ခဲ့လို့ကျောင်းနှစ်ဖူးကလေရင်ဥကောင်းထက်ရဲ့အမိုးအကာတွေလန်ကျနေတာတော့ပြန်ပြင်ဖို့ဘတ်ဂျက်မရှိဖြစ်နေတာပါပုံမှန်ဆိုရင်ဒေါ်လာတန်း100လောက်ကုန်ကြမှာဖြစ်ပေမဲ့မြန်မာနိုင်ငံကပထမဦးဆုံးလွှတ်တင်ဖို့ကြိုးပမ်းနေတဲ့ဂျိုဒုတိဆောက်ရေးဈေးကဒေါ်လာ16တန်းကုန်ကြမယ်လို့မှန်းထားပါတယ်ဒီလိုမြန်မာနိုင်ငံရဲ့ကိုပိုင်ဂျိုဒုလွှတ်တင်ရေးဟာသူတို့အားလုံးရဲ့အိမ်မက်တစ်ခုဖြစ်တယ်လို့မိတိလာအာဂါသာသိပ္ပံတက္ကသိုလ်ကအင်ဂျင်နီယာဒေါက်တာတူးတူးအောင်ကပြောပါတယ
်ကိုဘက်ကအမဲဟိုတစ်ခုခုအခွင့်အရေးရလာတဲ့အချိန်မှာအစဉ်စဉ်ဖြစ်နေရအောင်ပေါ့ဘယ်လိုပြောမလဲဒီမြန်မာနိုင်ငံကနေပြီးတော့MAEU ကနေဒီကျောင်းကနေပါဝင်ပြီးတော့ဒီ satellite တလုံးလှုပ်ဖို့ဆိုတာဒါဇာကြီးရောကျွန်တော်တို့ဒီအကုန်လုံးရဲ့အိမ်မက်ပေါ့
ဘယ်လိုဖြစ်ဖြစ်ဒီနည်းပညာတက္ကသိုလ်အနေနဲ့ပေါင်220ကျော်လေးတဲ့ဂျိုဒုအငယ်စား5ခုကိုနှစ်စဉ်တိဆောက်လွှတ်တင်နိုင်ဖို့ရည်ရွယ်ထားပြီးဂျိုဒုရဲ့တက်တန်းက5နှစ်အသုံးပြုနိုင်မှာဖြစ်ပါတယ်အခုဆိုရင်အာရှနိုင်ငံတွေကြားလွှတ်တင်ထားတဲ့ဂျိုဒုမျိုးစုံအလုံး90လောက်ပတ်လန်းထဲမှာရှိနေတာပါမြန်မာနိုင်ငံမှာဂျိုဒုထိန်းချုပ်ရေးမြေပြင်စခန်းတည်တံ့ရှိပေမဲ့တကယ်တမ်းလွှတ်တင်မှုအချိန်ရောက်လာရင်နိုင်ငံသားတိုင်းပြည်တစ်ခုကနေလွှတ်တင်ရမှာဖြစ်ပါတယ်အဲ့ဒီအတွက်ဂျပန်နိုင်ငံနဲ့ပူးပေါင်းဆောင်ရွက်နေပါတယ်ဂျိုဒုလွတ်တင်ရေးစမ်းသပ်မှုတွေလုပ်ဖို့မြန်မာအာကာသသိပ္ပံအင်ဂျင်နီယာ9ဦးဟာဂျပန်နိုင်ငံမှာလအတော်ကြာသွားရောက်နေထိုင်ရင်းလေ့ကျင့်တာတွေလုပ်ဖို့ရှိပေမဲ့အခုလိုကိုဗစ်ကာယောဂါကာလကြုံလာတာကြောင့်2021နှစ်စန်းပိုင်းမှသာသွားရောက်နိုင်တော့မှာဖြစ်ပါတယ်။အာရှနိုင်ငံတွေကြားအခုလိုကမ္ဘာမြေလေ့လာရေးကိုပိုင်ဂျိုဒုလွတ်တင်မဲ့အထက်မှာမြန်မာအပြင်မလေးရှားထိုင်းဘင်္ဂလားဒေ့ရှ်မွန်ဂိုလီးယားနိုင်ငံတွေကလည်းနောက်ကနေဆက်လွတ်လာကြမှာဖြစ်တယ်လို့ဂျပန်ပညာရှင်တာကေရှိကပြောပါတယ်။မြန်မာအပါအဝင်ဂျိုဒုလွှတ်တင်ကြမဲ့အစီအစဉ်အတွက်ဂျပန်နိုင်ငံဟိုကိုက်ဒိုတက္ကသိုလ်ကဦးဆောင်ပေးနေတာဖြစ်ပြီးဈေးသက်သာတဲ့ဂျိုဒုနည်းပညာအဓိကကြိုးပမ်းနေတဲ့နိုင်ဂျီးရီးယားနိုင်ငံနဲ့လည်းပူးပေါင်းဆောင်ရွက်နေတာဖြစ်ပါတယ်ခင်ဗျာ
။အောက်စဖို့ဒ်တက္ကသိုလ်ရဲ့သုတေသီတွေကသူတို့စမ်းသပ်ဖော်ထုတ်နေတဲ့ COVID-19 ကာကွယ်ဆေးဟာအစောပိုင်းစမ်းသပ်ချက်တွေမှာရပ်လက်ကောင်းတွေထွက်ခဲ့တယ်လို့ပြီးခဲ့တဲ့သတင်းပတ်အငငယ်ကကြေညာခဲ့ပါတယ်။မိမိစံတားပြစံသက်ခံကြတဲ့လူတစ်ထောင်ကိုစံသက်ချက်ရလက်တွေရဒီကာကွယ်ဆေးဟာဘေကင်ဘီကိုခတ်စွာစနစ်ရဲ့တုံ့ပြန်မှုကိုလည်းတွေ့ရတယ်လို့ဆိုပါတယ်စံသက်မှုနှစ်ကြိမ်မှာမိမိစံတားနဲ့ပါဝင်ခဲ့သူတယောက်ကိုမေးမြန်းပြီး VOA သတင်းတောက် Anna Rice ကသတင်းပေးပို့ထားတာကိုပြောပြပေးပါမယ်ရှင်ကျွန်မခွာမျိုးပါကိုဗစ်ကာယောဂါကိုတိုက်ဖြတ်နိုင်မဲ့အစွမ်းထက်တဲ့ကာကွယ်ဆေးကိုတွေ့လာဖို့ကမ္ဘာကြီးတစ်ခုလုံးကစူးစမ်းရှာဖွေနေကြတာပါလက်ရှိမှာပေါ်ဆက်ထုတ်လုပ်မှုအဆင့်အမျိုးမျိုးနဲ့ကာကွယ်ဆေး150နီးပါးကိုတော့တွေ့မြင်နေကြရပါပြီ။အဲ့ဒီထဲကလူတွေနဲ့ဆက်သက်နိုင်တဲ့အဆင့်အထိရောက်လာတဲ့ကာကွယ်ဆေးကဒရာဇင်လောက်ပဲရှိတဲ့အထက်တစ်မျိုးကတော့ Oxford Tech ကထုတ်လုပ်တဲ့ဆေးဖြစ်ပါတယ်။ Branko Ridman ကအဲ့ဒီဆက်သက်မှုတွေထဲမှာသူ့သဘောအလျောက်ပါဝင်ခဲ့တဲ့သူပါ
။ I couldn't see myself contributing in any other meaningful way because I'm not a health professional.
ဟုတ်ပါတယ်။ကျွန်တော်ကသူနာပြုလည်းမဟုတ်ဆေးရုံမှာလည်းလုပ်တာမဟုတ်ဆရာဝန်အထူးကလည်းမဟုတ်ဘူးဆိုတော့တခြားဘယ်နည်းနဲ့အတိတ်ပဲရှိရှိတစ်ဖက်တစ်လမ်းကကူညီနိုင်တဲ့နည်းလမ်းကိုလည်းတွေးကြည့်လို့မရဘူးလေဒါကြောင့်ကာကွယ်ဆေးစမ်းသပ်မှုခံယူဖို့ကဖြစ်နိုင်တဲ့တစ်ခုတည်းသောနည်းလမ်းလို့တွေးမိပါတယ်ဒီနည်းနဲ့ကကျွန်တော်တို့ကပုံမှန်ဘဝတွေကိုပြန်ရောက်နိုင်မယ် ဒီဗိုင်းရပ်စ်ရှိနေအောင်တော့အသက်ရှင်နေထိုင်နိုင်အောင်ဆွမ်းဆောင်နိုင်မယ်။စီးပွားရေးတွေထိခိုက်မနေတော့ဘူး။လူတွေလည်းတခွဲတပြားမနေကြရတော့ဘူး။ဒီလိုတွေးမိပါလေလို့သူကပြောတာပါ။ဒီစမ်းသပ်မှုမှာလွန်ခဲ့တဲ့သတင်း6ပတ်ကစေတလုံးထုတ်ပေးပြီးမပြတ်စောင့်ကြည့်ပေးနေတဲ့အစဉ်လဲပါဝင်ပါတယ်။
I did a blood test after 1 month and then the next blood test is going to be after
say to be တလကြာတော့တွေးတစ်ခါဆစ်ခဲ့ပြီးပါပြီ3လကြာရင်တစ်ခါနောက်6လကြာရင်တစ်ခါတစ်နှစ်မှာတစ်ခါထပ်ပြီးတော့ဆစ်မှာပါကျွန်တော်တွေးတဲ့မှာယောဂါကာကွယ်နိုင်တဲ့ပရိပစ္စည်းရှိမရှိဆိုတာကိုသူတို့ကစစ်ဆေးကြည့်ကြမှာပါဒါအပြင်ကျွန်တော်ကိုယ်တိုင်လည်းတပတ်ကိုတစ်ချိန်အာခေါင်ကနေတွေ့ဖက်နမူနာယူတဲ့ PCR ပုံမှန်စစ်ဆေးကြည့်နေပါတယ်လို့သူကရှင်းပြပါတယ်Redman အတွက်စိတ်ဝင်စားစရာကောင်းတာကဒီစမ်းသပ်မှုတွေထဲမှာစိတ်အစမ်းသပ်ခံသူတွေကအများပြားဟာတကယ်ကာကွယ်ဆေးရတာမဟုတ်ဘဲအာနိသင်ဘာမှမရှိတဲ့ဆေးကိုပေးထားတာပဲဖြစ်ပါတယ
် The placebo vaccine that was being given
to စမ်းသပ်ခံသူတွေက50ရာခိုင်နှုန်းကိုကိုဗစ်ရောဂါကာကွယ်ဆေးမပေးဘဲခလေးဘဝကအုံနောက်အမေးရောင်ရောဂါအတွက်ပေးတဲ့ကာကွယ်ဆေးကိုပဲပေးထားတာပါဒါကြောင့်ကျွန်တော်ရတာကတကယ်ကိုဗစ်ကာကွယ်ဆေးလားအုံနောက်အမေးရောင်ကာကွယ်ဆေးလားဆိုတာကိုကျွန်တော်လည်းမသိပါဘူးဒါပေမဲ့လည်းသူတို့ကတော့ကျွန်တော်ကိုကိုဗစ်ကာကွယ်ဆေးရထားတဲ့အတိုင်းပဲပုံမှန်အတိုင်းပြုမူနေထိုင်ဖို့ပြောထားပါတယ်လို့သူကပြောပါတယ်လောလောဆယ်မှာတော့သူ့မှာဆေးရက်ဘေးထွက်ဆိုးကျိုးခံစားရတာမျိုးဘာမှမရှိကြောင်းနဲ့အခုလိုဆေးအာနိသင်ဆက်သက်မှုမှာပါဝင်ခွင့်ရတာကိုဂုဏ်ယူဝမ်းမြောက်ကြောင်းရစ်မန်ကပြောပါတယ်လူတွေအတွက်ကာကွယ်ဆေးသုံးဖို့ကတော့ဒီနှစ်နှောင်းပိုင်းဒါမှမဟုတ်နောက်နှစ်ခါအစောပိုင်းလောက်မှစတင်အသုံးပြုနိုင်လိမ့်မယ်လို့ဆေးဝါးဆိုင်ရာကြွမ်းကျင်သူတွေကခန့်မှန်းထားကြပါတယ်ရှင်ကျွန်မခွာမျိုးက
VOA American အသံရဲ့အစီအစဉ်တွေကိုဆက်လက်တင်ဆက်ပေးနေပါတယ်ကျွန်တော်ရင်းမတော်ပါပါကစ္စတန်နိုင်ငံမြို့ရဲ့အစ္စလာမဘတ်မြို့မှာဟိန္ဒူရှရီခရစ္စနာမန္တရားဖျားကျောင်းတိစောက်မဲ့အစီအစဉ်ကိုအစိုးရကခွင့်ပြုထားပြီးမှရပ်ဆိုင်းလိုက်ရတဲ့အကြောင်းဂိုင်ဒီအရာအဒီစ်ကအစ္စလာမဘတ်မြို့ကနေတရင်ပြဖို့ထားပါတယ်ရှရီခရစ္စနာမန္တရားဖျားကျောင်းကိုပါကစ္စတန်နိုင်ငံရဲ့လူနည်းစုဟိန္ဒူဘာသာဝင်တွေအတွက်မြို့တော်အစ္စလာမဘတ်မြို့မှာတည်ဆောက်ဖို့စီစဉ်ထားတာပါလူနည်းစုဟိန္ဒူဘာသာဝင်တွေပါရင်းနိုင်ရေးလုပ်နိုင်မဲ့ဒီဖျားကျောင်းတည်ဆောက်တာကပါကစ္စတန်နိုင်ငံရဲ့မတူတဲ့ဘာသာကြားတွေအကြားအထူးရှင်တွဲနေထိုင်နိုင်ဖို့အရေးကြီးတဲ့လှုပ်ဆောင်ချက်တရက်လို့ယုံကြည်နေကြတာဖြစ်ပါတယ်ဒါပေမဲ့သဘောထားတင်မာတဲ့မွတ်စလင်ဘာသာရေးခေါင်းဆောင်တွေနဲ့နိုင်ငံရေးသမားတချို့ကတော့ဒါဟာအစ္စလာမ်တရားတော်ရဲ့အနှစ်သာရနဲ့ရောပါကစ္စတန်လူအဖွဲ့အစည်းတွေပါစန့်ကျင်နေတယ်လို့ယူဆနေကြပါတယ်
။အပလာခ်ဘုတ်ရခေဂျဲမု슬မာနိုကီကမ ्युन တီမေ
မု슬င်လူအဖွဲ့အစည်းနဲ့ရုပ်တုကိုပဲမှုတစ်ခုနဲ့တစ်ခုကိုမတူကြပါဘူး။ကျွန်တော်တို့တိုက်ပြီးရဲ့အခြေခံဥပဒေကအလာကလွဲရင်ဘာဖျားမှမရှိပါဘူး။လို့မွတ်စလင်ဘာသာရေးခေါင်းဆောင်ဟာဖစ်မာဆူအာမက်ကပြောသွားတာပါပါကစ္စတန်ဝန်ကြီးချုပ်အီမရာခန်ကပြီးခဲ့တဲ့လကပဲဒီဟိန္ဒူဖျားကျောင်းတည်ဆောက်ဖို့အမေရိကန်ဒေါ်လာ1.3 billion နဲ့ညီမျှတဲ့ငွေကြေးကိုခွင့်ပြုလိုက်တာဖြစ်ပါတယ်ဒါပေမဲ့တိတ်မကြခင်မှာပဲပြန်ရုပ်သိမ်းခဲ့ပြီးအဆောက်အဦဆောက်လုပ်တာလည်းရပ်ဆိုင်းသွားခဲ့ရပါတယ်ဟိန္ဒူတွေကတော့ဒါဟာသူတို့ရဲ့အခွင့်အရေးဖြစ်လို့အစိုးရကမပေးရင်လဲကိုယ်ပစံတဲ့ကိုဖျားကျောင်းကိုတည်ဆောက်မယ်လို့ပြောပါတယ်ပါကစ္စတန်အစိုးရကတော့လူမှုအဖွဲ့အစည်းအချင်းချင်းကြားကပြဿနာကြောင့်ဒီလိုဖျားကျောင်းဆောက်တာရပ်ဆိုင်းရတယ်ဆိုတဲ့အချက်ကိုငင်းဆန်ခဲ့ပြီးအဆောက်အဦဆောက်လုပ်ဖို့ဟိန္ဒူတွေကတရားဝင်တောင်းဆိုစာမပို့သေးဘူးလို့ဆိုပါတယ
်
အဆောက်အဦဆောက်လုပ်မှုပုံစံကိုသူတို့စီကအခုထိကျွန်တော်တို့မရသေးပါဘူးအဆောက်အဦပုံစံတွေအတိပပြည့်ရသေးမခြင်းဆောက်လုပ်ရေးလုပ်ငန်းစလုပ်မရပါဘူးကျွန်တော်တို့ရုံးနေတဲ့ကတော့ဒီကွက်ကိုခွင့်ပြုချက်ပေးတာနဲ့အဆောက်အဦပုံစံခွင့်ပြုအတိပြုပေးတာတွေလုပ်ပေးပါတယ်လို့မြို့တော်ဖွံ့ဖြိုးတိုးတက်ရေးအာဏာပိုင်အဖွဲ့ရုံးကရှာဟီမမူဒ်ကပြောပါတယ်လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ HRW လို့အခွင့်အရေးလှူရှားမှုအဖွဲ့တွေကတော့ဟိန္ဒူဘုရားကျောင်းဆောက်လုပ်ခွင့်အများဆုံးပြန်ပေးဖို့ကိုအစိုးရကိုတောင်းဆိုနေပါတယ်သူတို့တို့တွေပိုပြီးခွဲခြားဆက်ဆံဖက်ချင်းခံနေကြရတယ်လို့တချို့ဟာအစ္စလာမ်ဘာသာကိုစော်ကားသူတွေလို့တောင်ဆက်ဆွဲခံနေကြရတယ်လို့လည်းလူခွင့်ရေးအဖွဲ့တွေကပြောပါတယ်ကျွန်တော်ရမ်းတော်ပါ
အမေရိကန်တိုင်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မင်္ဂလာခင်ဗျာဒီနေ့ဆွေးနွေးခန်းမှာတော့မြန်မာနိုင်ငံမှာလက်နက်ကိုင်ဖွဲ့တွေကြီးစိုးတဲ့တိုင်းရင်းသားဒေသတွေမှာရွေးကောက်ပွဲကျင်းပနိုင်မယ့်အလားအလာတွေနဲ့ပတ်သက်လို့ဆွေးနွေးမှာဖြစ်ပါတယ်။ဒီနေ့ဆွေးနွေးဖို့အတွက်တိုင်းရင်းသားကြီးရဲ့ကိစ္စတွေမှာကျွမ်းကျင်သူပုဂ္ဂိုလ်တွေဖြစ်တဲ့ဦးမော်စိုးဖိတ်ခေါ်ထားပါတယ်။ကျောင်းမော်စိုးမင်္ဂလာပါခင်ဗျာ
။မင်္ဂလာ
ပါ။ဟုတ်ကဲ့အခုဆိုရင်ပြည်တော်စုရွေးကောက်ပွဲကော်မရှင်ကမဲဆန္ဒနယ်မြေဖြစ်တဲ့တပ်မတ်ကြီးညာထားတဲ့အထက်မှာဆိုရင်လက်တော်တိုက်ပွဲတွေဖြစ်နေတဲ့ရခိုင်ပြည်နယ်အပါအဝင်လက်နက်ကိုင်ပြည်ကတ်တွေကြောင့်လုံခြုံရေးစိတ်မချတဲ့နယ်မြေတွေနောက်လက်နက်ကိုင်အဖွဲ့တွေထိန်းချုပ်ကြီးစိုးထားတဲ့နယ်မြေတွေလည်းပါပါတယ်။ဆိုတော့ဒီထဲမှာအရင်ဆုံးလောလလတ်တိုက်ပွဲဖြစ်နေတဲ့ဒေသတွေကအခြေအနေနဲ့ပတ်သက်လို့ဆွေးနွေးစီချင်ပါတယ်။အထူးသဖြင့်ကတော့ရခိုင်ပြည်နယ်မှာတိုက်ပွဲတွေကအရှိန်ကောင်းနေတာရှိပါတယ်။ရှမ်းပြည်မြောက်ပိုင်းမှာဆိုရင်တိုက်ပွဲတွေကြိုကြာကြိုကြာဖြစ်နေတာမျိုးတွေရှိပါတယ်။ဆိုတော့ဒီနယ်မြေတွေမှာလက်ရှိအခြေအနေအရရွေးကောက်ပွဲတွေတကယ်ပဲကျင်းပနိုင်မှာမလား။ဘယ်လိုယူဆလဲဆရာဦးမော်စိုး။
ဒါဒီကမြောက်ပိုင်းနဲ့ပတ်သက်လို့ပြောရအောင်။ဒီခိုင်းမြောက်နောက်ပိုင်းအရှင်းမြို့နယ်ရဲ့ချင်းမြင့်ငယ်ကဘလောက်မှမြို့နယ်ကူးမြို့နယ်ပေါ့။ကူးမြို့နယ်မှာတော့တိုက်ပွဲတွေဖြစ်ပွားနေမှာပါ။ဒါပေမဲ့ဒီကောက်ပွဲကော်မရှင်ကဒါဦးဒီကောက်ပွဲကျင်းပမယ့်နေရာမှာထည့်ပြီးတော့တန်းနဲ့ပတ်သက်ပြီးတော့စုမနဲ့တမ်းလို့ဒီကောက်ပွဲတောင်းခံတာပြီးရတယ်။တော်တော်စင်လည်းဒီကောက်ပွဲကျင်းပမယ့်နေရာမှာထည့်ထားတယ်ပေါ့ကွာ။အဲ့တော့ဒီလိုသာဒီ area တွေကတော့သူပွဲကိုရစဲကြမယ်ဒီမှာဒီကောက်ပွဲကျင်းပလို့ရပါတယ်။ဒါတော့ညာဒီရုပ်ောက်ပွဲကျင်းပဖို့မဲဆော်လို့သာစက်တင်ဘာမှာစောင့်စက်တင်ဘာအောက်တုန်းကနာလာစောင့်မှာချင်းအလုပ်ကိုကျင်းပ။အဲ့တော့ဟိုဇူလိုင်အောက်တုန်းကအခုမှသူပွဲကိုရစဲကြမယ်နှစ်ပတ်ရကြမယ်ဒီမှာဒီကောက်ပွဲနဲ့သူမိခိုင်မှာဆိုရင်ပေါ့ဗျာဖလဝအပေါင်းဒီကောက်ပွဲရှိနေအလုံးကုန်နေအိမ်မှာတော့ဒီဘက်ကကြီးနေတာတော့ဒီလိုရုပ်ောက်ပဲကာလမှာသူကဆက်ရပြီးသိရှိလို့ပြင်တာဒီပြင်ရတာဖြစ်အဲ့တော့တမရဘက်ကလည်းဒါဟိုအဲ့ကာလမှာတော့အနည်းဆုံးပေါ့ဗျာဟုတ်ကဲ့စကူမှာတိုက်ပွဲရဆိုင်နေတယ်ရဆိုင်နေတော့ရုပ်ောက်ပဲကျမနဲ့ရှိပါဘူးဘာလို့လဲဆိုတော့ဒီအပိုင်းမှာနော်မိုင်းသူပဲအင်းဘောင်နော်မိုင်းသူနဲ့အဆူကနားလာတဲ့အချိန်မှာကျွန်တော်တို့ဒီပြစ်ခတ်ရဆေးတာဖြစ်လာခဲ့တယ်။အဲနော်မိုင်းရှင်းမြုံနယ်နဲ့ဖလဝါမြုံညာကျွန်တော်တို့ပေါ့ကျမန်နေတာလားခီလာနိုင်နေလို့ပဲသုံးသပ်မှာပဲသုံးသပ်လို့ရပါတယ်။ဒါပေမဲ့ဒီကြီးကအဲ့လိုဖြစ်မလားဆိုတော့ပြောဖို့ခက်ပါတယ်။တပွဲကြီးရိုက်တော့ဖြစ်မှာ
။ဟုတ်ကဲ့တစ်လောတိုက်ပွဲကြီးကြောင့်လုံခြုံရေးစိတ်မချတဲ့ဒေသတွေမှာရွေးကောက်ပွဲကျင်းပဖို့ခက်ခဲရှိနေဆိုတော့ရှင်းပါတယ်ဒါပေမဲ့လက်နက်ကင်အဖွဲ့ကြီးကြီးစိုးတဲ့ဒေသတွေမှာတိုက်ပွဲမဖြစ်ဘဲရွေးကောက်ပွဲမကျင်းပနိုင်တဲ့မျိုးတွေအရင်ကလည်းရှိခဲ့ဦးပါတယ်ဥပမာဝါနဲ့မိုင်းလားဒေသတွေမှာ2010မှာ2015မှာပါရွေးကောက်ပွဲမကျင်းပနိုင်တဲ့မျိုးတွေကြုံခဲ့ပါတယ်ဆိုတော့ဒီချိန်မှာဒီလိုလားလာမျိုးတွေမြင်မိလားဆရာဦးမော်စိုး
ကျွန်တော်ပြောမယ်ဆိုရင်ရှမ်းပြည်ရဲ့စပန်ကီလိုမီတာအသိန်းခွဲလို့ရှိပါတယ်အသိန်းခွဲလို့ရှိအဲ့တော့ဝါဒီရဲ့ဝါနယ် area 10 km 15,000 18,000 လောက်ရှိပါတယ်။တော့700နိုင်မျိုးပါ။ရှိုင်းပြည်700။အဲ့700နဲ့ကျွန်တော်18,000 km ပါ။ဆိုတော့သင်ညွန့်နဲ့ area 10 km လောက်ပါ။ညာစုကဒီ US ရဲ့သင်ညွန့်။အဲ့တော့ဒါကို2010မှာလည်းရုပ်ောက်ပဲမလုံးနိုင်ဘူး။2015မှာလည်းမလုံးဘူး။ရုပ်ောက်မှမလုံးနိုင်တဲ့ပြဿနာကဘာလဲ။အဓိကပြဿနာကဘာလဲ။ဒီဒီသားတွေကိုအစိုးရရဲ့အုတ်ချုပ်ရေးလုံးဝမတရားဘူး။ဒါအဓိကတော့ US ကအလုံးဝထိန်းချုပ်ထားတဲ့အင်ဂျာဖြစ်တယ်။ဒါအုတ်ချုပ်ရေးပဲဖြစ်ဖြစ်၊စပိုင်ဆိုင်ရာပဲဖြစ်ဖြစ်၊တရားရေးစီရေးပဲဖြစ်ဖြစ်၊စူမာရေးပဲအလုံး US ရဲ့ထိန်းချုပ်မှုမှရှိတယ်။အဲ့တော့ဒီငယ်တွေကိုနော်အစိုးရရဲ့အုတ်ချုပ်ရေးရန်ရမရှိပဲဘလို့မှဒီကောက်ပွဲလုံးလုံးများဘူးအဲ့ဒီဖြတ်ပါတယ်ဒါကြောင့်2010မှာ2015မှာရှိတယ်ဒါပေမဲ့ဒီကျွန်တော်တို့ဒီကောက်ပွဲကွန်ရှင်ပေါ့လက်ရှိအနေနဲ့ဆိုရယူရိုပဲကွန်ရှင်ကဝန်လည်းသွားဆွေးနွေးရယ်ဒီကောက်ပွဲလုံးမယ်ဆိုတဲ့အမှာဒါမှယူကောက်ပွဲလုံးလာဆိုမြေခုံးတွေပေါ်လာဒါပေမဲ့ကျွန်တော်တို့စဉ်းစားမှာဖြစ်တယ်ဒီ USA ကနေဆိုတော့ပြုတ်ကထိချုပ်ထားတယ်အုတ်ချုပ်ရောစီဝါရော ုံညိုရောအားလုံးထိရောက်တာတဲ့ area ဆိုရတတ်တာအစိုးရရဲ့အုပ်ချုပ်ရေးနဲ့လုံးဝမရှိခင်ဘလို့ဒီကောက်ပွဲချစ်ပါမယ်ဆိုတာနားလည်ဦးတကယ်တက်ချစ်လိမ့်မယ်လို့ပြန်ပါအဲ့တော့ချုပ်လိုက်ရင်ရှမ်းပြည်မှာ55မြို့ရှိပါတယ်55မြို့နယ်ထဲမှာဝါမာ၄မြို့နယ်မိုင်းလာ၁မြို့နယ်၅မြို့နယ်ဒီ2015မှာဒီကောက်ပွဲမချစ်ပါနိုင်ဘူးလက်ရှိချိန်မှာရေတော့ပွဲကျင်းပမှုဆိုတာကတော့ကျွန်တော်တူးချင်းညာတော့ဖြစ်နိုင်တဲ့ကလေ
းဟုတ်ကဲ့နောက်တစ်ချက်ကတော့ဒီလက်နက်ကင်အဖွဲ့အစည်းတွေကြီးစိုးတဲ့ဒေသတွေမှာရေကောက်ပွဲကျင်းပနိုင်တယ်ဆိုရင်တော့လွတ်လပ်မြတ်တမ်းမှုရှိမှရှိဆိုတဲ့အပိုင်းကိုဆွေးနွေးစီချင်ပါတယ်ရခိုင်ပြည်နယ်မှာဆိုရင်လည်းတိုက်ပွဲတွေအရှိန်ကောင်းနေရတယ်အမြတိုင်းနဲ့ချီတဲ့ဒေသခံတွေလည်းထွက်ပြေးနေရတာမျိုးရှိပါတယ်ဆိုတော့ဒီလူတွေမဲပေးခွင့်ရမရဆိုတာလည်းမသိကြပါဘူးဆိုတော့ဒီလိုအခြေအနေမျိုးမှာရေကောက်ပွဲကျင်းပနိုင်တယ်ဆိုရင်တော့လွတ်လပ်မြတ်တမ်းမှုရှိနိုင်မှာမလားဆရာဦးမော်ဆို
ဒီမှာကတော့တောင်းနာကကျွန်တော်စဉ်းစားမှာခိုင်ကတော့အဓိကပေါ့လို့စပေးစပေးဒုက္ခတွေရေးပြနှစ်သိန်းကျော်လောက်ရှိလာတယ်ဒီရဖြစ်တာဒါပေမဲ့ကျွန်တော်တို့ကတကယ်လုပ်မယ်ဆိုလို့ရှိရင်ပြည်ရင်နဲ့ကာလာကူဖန်တီးပြီးတော့ဒီကောက်ပွဲလူလူရနိုင်ပါတယ်နှစ်ဖက်ကလည်းတိုက်ပွဲတွေကိုချော့ချိုက်ပြီးတော့နောက်ဆုံးပြေးရမယ်နှစ်ဖက်ကတော့နှစ်ဖက်ပေါ့နှစ်ဖက်ဆုတ်တာပေါ့တစ်ဖက်ကျတော့သုံးမရဘူးရုပ်လို့ဆုံးလို့ရနိုင်မှာပါအဲ့လိုလားပြည်ပြမျက်တာတွေဒီကောက်ပွဲဆိုတာနဲ့ပတ်သက်လာတယ်နော်ပြန်လာပြောချင်ပြီသူတို့ကတော့ဒီပြည်သားတွေမှာဩဇာတက်ရောက်တယ်လက်နက်ကင်ဖွဲ့စည်းတည်တာနော်နော်ဒါကိုပြားပေးရဆိုဆုံးဖြတ်ချက်ပြီးတာကျွန်တော်ချောင်းလဲလို့ရမှာကျွန်တော်တို့2015ခုနှစ်တုန်းကဒီကောက်ပွဲမှာကျွန်တော်ရှမ်းပြည်နယ်မှာခုနဝါနယ်က၄မြို့နဲ့မိုင်လာတက်မြို့၅မြို့နဲ့ပြီးကျွန်တော်ကြီးသီးနဲ့မန်ရှူနှမြို့နဲ့ဒီကောက်ပွဲကျင်းပနိုင်မှာ2015မှာကျန်တဲ့ရေကောက်ပွဲကျင်းပနိုင်တာ55မြို့နဲ့48မြို့နဲ့ကျင်းပနိုင်တာဘာကြောင့်မန်ရှူနဲ့ကြီးသီးကမကျင်းပနိုင်ဘူး SSC နဲ့တိုက်ပွဲတွေဖြစ်နေပြီးတိုက်ပွဲတွေမရတတ်နိုင်ဒီနှမြို့နဲ့ကျင်းပနိုင်တာအဲ့တော့2019ဂျာဂရမှာဒီနှမြို့နဲ့ပြန်ကျင်းပနိုင် SSC တွေလည်းအနိုင်ရမြို့နဲ့ဒါပေမဲ့အဲ့မှာဆူဆဲတွေပါတိုက်ပေါ်လာတယ်ဒီရှမ်းတန်းလာလည်းနဲ့ကိုင်းကပ်တော့အစ်စ်ရှိနေတယ်မာအစ်စ်ဩဇာကြောင့်အစ်စ်နဲ့နေရတယ်ဆူဆွဲချက်တွေတော့ရှိတယ်မှန်ဒါကတော့ဆူဆွဲချက်တွေရှိသည်ဖြစ်သည်မရှိသည်ကျွန်တော်တို့ကအခုလုံးချုပ်လုံးတတ်နေတယ်ဖြစ်လက်နဲ့ကိုင်းတပ်ဖွဲ့ရှိတာနဲ့တန်းဒီမဲမဲကြောက်ကြသလားလို့မိဖို့မေးမယ်ဆိုလို့ဝါညာလက်နဲ့ကိုင်းတပ်ဖွဲ့အကြီးဆုံးကတတ်မှာအဲ့တော့လည်းနိုင်ငံတပ်ဖွဲ့အကြီးဆုံးကြောက်ရင်တမလို့ပြောတာမေးပြကြပါဘာ။နော်။သူကတော့တမလို့ကထောက်ခံထားတဲ့ကြီးခံပြုမေးပြကြပါ။ဒါမှမဟုတ်စံကမှကြီးခံပြုမေးမိတာ။နော်။အများကြီးရှုံးနေတယ်။အဲ့တော့ကျွန်တော်မြင်နာကတော့ဒီဒေသတွေမှာရတော့ပွဲလို့မဲရသွားတာဒီတိုင်းကလက်နဲ့ကြိုင်နေဩဇာကြောင့်ပြားကြောင့်ချင်းကြောင့်မှုကြောင့်ပြောရင်တော့မလုံလောက်ဘူးကျမ။ဟင်အဲ့လိုလဲဆိုလက်နက်ကင်တပ်ဖွဲ့ကြောင့်ပြားကြောင့်ချင်းကြောင့်မှုကြောင့်လက်နက်ကင်တပ်ဖွဲ့အကြီးဆုံးဖြစ်တဲ့တမလို့ကြောင့်အဲ့ဒါတော့မကြောက်ဘူးပဲနဲ့မေးပေးကြလို့ဘာကြောင့်လဲဆိုတော့ကျွန်တော်စဉ်းစားဖို့ဖြစ်ပါတယ်သူကတန်းသားဒေသတွေမှာတန်းသားတွေရဲ့ခံစားချက်နဲ့သူ့ရဲ့နိုင်ငံရေးသဘောထားကိုသိတာလေးလာမှသာတပ်နာဖြစ်နိုင်တယ
်ဟုတ်ကဲ့တကယ်လို့ဆိုတာဒီတန်းသားဒေသတွေမှာရွေးကောက်ပွဲတွေမကျင်းပနိုင်တာမျိုးကျင်းပရင်တော့မှအကန့်အသတ်တွေရှိနေတာမျိုးတွေကြုံရမယ်ဆိုရင်မြန်မာနိုင်ငံရဲ့ဒီရွေးကောက်ပွဲလုပ်ငန်းစဉ်နောက်နိုင်ငံရေးအခင်းအကျင်းမှာဘလောက်ထိများရိုက်ခတ်လာနိုင်တယ်လို့များယူဆလဲဆရာဦးမော်ဆို
အဲ့တော့ကျွန်တော်အနေနဲ့ပြန်ကြည့်မယ်ဆိုရင်2010ဒီရွေးကောက်ပွဲနဲ့2015ရွေးကောက်ပွဲမှာတန်ရင်းသားတွေဘလောက်ထိတွတ်တော်မှာနေရလဲပြန်ကြည့်2010မှာနည်းနည်းနဲ့2015မှာ4လအခုအများဆုံးတွက်နေတာ2010မှာ4လ4လနဲ့ဒီတွက်ကြတာအဲ့မှာကျွန်တော်ကပြန်ကြည့်မယ်2010 2015မှာအင်းလားဒီဒီဆက်တော်မှာအခန်းကဏ္ဍရလာလေဘယ်လောက်ကြီးလုံနိုင်တယ်ပုံမှန်မြင်နေရတယ်ဟောမိခုံးနေဥမာဆိုတော့ကျွန်တော်တို့ဒီခိုင်ပြည်နယ်မှာဆိုရင်တိုင်းသားရလက်ကအားဆုံးတော့ပြောင်းစုဆိုတော့ပြည်ပြီးနိုင်တယ်ပြောင်းစုတော်တော်မှာဒီ ANP ပါတီတော့ဒီခိုင်လူသားပါတီဒီပြည်သူ့လူ့အမှားဆန်နေနေတာပါဗျာလူသားလူ့အမှားဆန်နေတာပါဗျာတာကြည့်နေတော့အများဆုံးအဲ့တော့ဘာလို့နိုင်လဲဆိုတော့အမှုမဖြစ်တော့ဘူးဘာမှမဖြစ်ရဘူးအမှားလုံးလုတ်ပိုင်မလဲ ဆိုတော့ဖွဲ့တဲ့ညမှာဩဇာမတက်ရောက်လွတ်တော်ထဲမှာအတိုက်ခံပြီးကံကောတိုင်းဘာမှမလုပ်အဲ့တော့ကျွန်တော်တွေ့တော့တော့တိုင်းရာပါတီတွေနဲ့နေနဲ့သူတို့အနေနဲ့လွတ်တော်ရဲ့ခန်းကဏ္ဍဒီသူတို့ကဘာမှမလုပ်တော့ဘူးလို့ရင်းနေကြတော့မဖြစ်ပါဘူးဒါပေမဲ့တစ်ဖက်ကပြောမယ်ဆိုရင်ကျွန်တော်2020ရုပ်ောက်ပုံမှာသူတို့တိုင်းရာပါတီကြီးပို့ပြီးတော့ညာရလာရင်သူတို့အခန်းကဏ္ဍပို့ကြီးမှလာမလားဆိုသက်ဆိုင်မှုရှိပါတယ်ဘယ်လိုစေအချိန်မှာတော့သူတို့ဒီတပီနယ်ချင်းကတော်တော်တယ်မှာအများစုရလာရင်တော့မှအဲ့ဒီနယ်ရဲ့အများစုရလာမှာဘာမှမလုပ်နိုင်ဘူးမှာနောက်တစ်ခုကအဲဆရာရဲ့မိကုန်းနဲ့မှာပါတယ်ဒီငငယ်ရေးကတ္တနာကတော့ဘယ်လိုမှမဖြစ်ဖြစ်ဘူးပါတယ်ပေရေကတ္တနာနဲ့ပတ်သက်သူနည်းဖို့လိုအပ်ပါတကယ်လို့ရုပ်ောက်ပွဲမှာအနိုင်ရတဲ့ပါတီအများစုအနိုင်ရပြီးတော့ဖွဲ့နိုင်တဲ့ပါတီ NLD ဖြစ်စီဒီကံယူဖြစ်စီကျန်တဲ့ပါတီတိုင်းလားအရေးနဲ့ပတ်သက်တိုင်းလားရဲ့ပြည်နယ်ရဲ့ရပိုင်ခွင့်နဲ့ပတ်သက်ဘလို့ပြီးမလဲဒီအချက်တွေခွင့်ပြုမလဲဆိုတော့တိုင်းလားပါတီကြီးကဲပြီးတော့ဒီဆုံးပြတ်မှာသာပြဿနာကြီးရမှာပါလို့ထင်ပါတယ်ရုပ်ောက်ပွဲနီလန်းတစ်ခုလေးမှာဒီဘက်တော့လုံးလုံးစင်မှာအပြေဖို့ဘူး
ဟုတ်ကဲ့ခင်ဗျာညီကုန်းချုပ်အနေနဲ့မေးချင်တာကတော့လက်နက်ကင်အဖွဲ့ကြီးကြီးစိုးတဲ့နေမြေမှာရွေးကောက်ပွဲကျင်းပနိုင်မှုပဲဖြစ်ဖြစ်ကျင်းပတဲ့အခါမှာလည်းလွတ်လပ်မြတ်တဲ့အခြေအနေမျိုးပဲဖြစ်ဖြစ်ဖြစ်ဖို့ဆိုရင်အဓိကဘယ်သူတွေမှတာဝန်ရှိမလဲ။ဘာတွေများလုပ်ဖို့လိုမလဲဦးမောင်စိုး
။လွတ်လပ်ဆိုင်ကတော့ငင်းငင်းရေးဆိုတဲ့ရလတ်တစ်ခုသိခါကြဆေးရေးဆိုတဲ့ရလတ်တစ်ခုမရှိဘဲနဲ့ပြတ်တာပါ။ဒီနေ့နောက်တစ်ခုကအချို့စိုးရိမ်နေတာကတစ်ဖက်နည်းနည်းလေးကြာမယ်ပါလဲတော့လက်နက်ကင်တပ်ဖွဲ့တွေကြီးစိုးနေတဲ့နေရာမှာဒီကောက်ပွဲတွေကလက်နက်ကင်တပ်ဖွဲ့တွေရဲ့ဩဇာကြောင့်တရားကြောင့်တိစောင်းနိုင်နေဆိုအငြိမျိုးတက်တက်တင်မထားပါနဲ့ဗမာပြည်ဒီလိုမှလက်နက်ကင်တပ်ဖွဲ့အကြီးဆုံးတပ်မတော်ဖြစ်ပါလေတပ်မတော်ကြီးစိုးတဲ့နေရာမှာတော့မှမြစ်လက်ပြီးမြတ်တဲ့ဒီကောက်ပွဲကျင်းပလို့ရတယ်လို့ဆိုရင်တပ်မတော်တွေအင်အားများစွာနဲ့တိုင်းလားလက်နက်ကင်ဒေသတွေမှာတည်းရဲလွတ်လပ်ပြီးတရားညတာရဲ့ရုပ်ောက်ကိုကျင်းပနိုင်ကျွန်တော်မြင်မှဖြစ်ပါတယ
်ဟုတ်ကဲ့ပါခင်ဗျာအချိန်ပြည့်ပြီဆွေးနွေးတဲ့ဦးမမောင်ဆိုကြည့်ရှုနားဆင်ရတဲ့သောတာရှင်တွေအားလုံးကိုလည်းကျေးဇူးထူးတင်ပါတယ်ခင်ဗျာကျွန်တော်အောင်ရူပ
ါမင်္ဂလာပါရှင်ဥသိသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီဒီတစ်ပတ်အတွက်2020အလွန် NLD ခြေလှမ်းဘာဖြစ်မလဲဆိုတဲ့ကောင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါ။ဥသိသူအောင်မြင့်နဲ့အတူကျမအင်ချင်းနိုင်ကကူညီတင်ဆက်ထားပါရရှင
်။လာမယ့်2020နိုဝင်ဘာ10ရက်နေ့မှာကျင်းပမယ်။အထွေထွေရွေးကောက်ပွဲကြီးမှာဝင်ရောက်ရှင်ပြိုင်မယ့် NLD ရဲ့အမတ်လောင်စီးရင်တွေတရားဝင်ထုတ်ပြန်ကြေညာလိုက်ပါပြီ။ NLD ရဲ့အမတ်လောင်စီးရင်တွေကိုအမတ်လောင်လျှောက်လွှာတင်ထားသူတွေသူ့ပါတီဝင်တွေမကပြည်သူအများကပါစိတ်ဝင်စားကြပါတယ်။အကြောင်းကတော့ NLD ပါတီဟာအာဏာရပါတီဖြစ်နေတဲ့အပြင်2015ရွေးကောက်ပွဲအတွေ့အကြုံအရ NLD အလံအောက်ကရွေးကောက်ပွဲဝင်ရရွေးချယ်ခံရဖို့ရာခိုင်နှုန်းများတာကြောင့်လည်းဖြစ်ပါတယ်။2015တုန်းက NLD ဟာစုစုပေါင်းမဲဆန္ဒနယ်မြေ1152နေရာမှာဝင်ရောက်ရှင်ပြိုင်ခဲ့ပြီး886ရောက်အရွေးချယ်ခံခဲ့ရပါတယ်။ဝင်ရွေးခံသူစုစုပေါင်းရဲ့89ရာခိုင်နှုန်းအနိုင်ရခဲ့တာလည်းဖြစ်ပါတယ်။ခုဆိုရွေးကောက်ပွဲဝင်ပြိုင်မဲ့စီးရင်ပေါ်ထွက်လာပြီးမို့တကယ်လို့သာ NLD သာအနိုင်ရအစိုးရဖွင့်နိုင်ခဲ့ရင်2020အလွန်ဖြစ်ပေါ်လာနိုင်တဲ့အခြေအနေတချို့ကိုအကြမ်းမြင့်ခတ်မှန်းလို့ရနိုင်ပါပြီ။ခုဒီပတ်အဲ့ဒီအကြောင်းလေ့လာတင်ပြသွားပါမယ်
။ဇူလိုင်လ23ရက်အမတ်လောင်းစီးရင်ထုတ်ပြန်အပြီးမှာအမတ်လောင်းတွေကိုပါတီအပေါ်သစ္စာရှိမှုနဲ့ဒူပေဒံပေခန္ဓာရည်ရှိသူတွေကိုဦးစားပေးရွေးချယ်ခဲ့တယ်လို့ပါတီဒုဥက္ကဋ္ဌနှစ်ဒေါက်တာဇော်မြင့်မောင်ကသတင်းမီဒီယာတွေကိုပြောပါတယ်။ဒါကလည်း2015နဲ့2020ကြာလွှတ်တော်တွင်ဖြစ်ပျက်ခဲ့တဲ့အဖြစ်အပျက်ပြဿနာတွေအပေါ်အခြေခံပြီးစဉ်းစားခဲ့တာဖြစ်နိုင်ပါတယ်။လက်ရှိ2008ဖွဲ့စည်းပုံနဲ့တည်ဆဲဥပဒေတွေအရရွေးကောက်ပွဲနိုင်ပြီး NLD ပါတီအမတ်အနေနဲ့လွှတ်တော်ထဲဝင်သွားသည့်တိုင်ပါတီအပေါ်သစ္စာမရှိတာပါတီမူဝါဒမလိုက်နာတာခြံခုံနာမျိုးရှိခဲ့ရင်တော့အဲ့ဒီသူကိုလွှတ်တော်အမတ်အဖြစ်ကပြက်ပြယ်အောင်ဘာမှလုပ်နိုင်တာမရှိပါဘူး။သက်ဆိုင်ရာမဲဆန္ဒနယ်ကမဲဆန္ဒရှင်တွေရဲ့အားနဲ့ပြန်ဖြုတ်ချရအောင်ကလည်းလွှတ်တော်ကိုယ်စားလှယ်အဖြစ်ကနေပြန်ရုပ်သိမ်းရေးဥပဒေကိုခုချိန်ထိပြဋ္ဌာန်းနိုင်ခြင်းမရှိသေးလို့ပါပဲ။လ လာမယ့်ရွေးကောက်ပွဲအတွက် NLD ထိပ်တန်းခေါင်းဆောင်၃ယောက်ဖြစ်တဲ့နိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်တမရဦးဝင်းမြင့်မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်၃ယောက်စလုံးရွေးကောက်ပွဲဝင်ကြပါမယ်။ဒေါအောင်ဆန်းစုကြည်နဲ့တမရဦးဝင်းမြင့်ကတည်သူလွတ်တော်အတွက်ရန်ကုန်တိုင်းကောင်မူးမြို့နယ်နဲ့တာမွေမြို့နယ်မှာဝင်ကြပါမယ်။ဒေါက်တာဇော်မြင့်မောင်ကတော့မန္တလေးတိုင်းလွှတ်တော်အတွက်အမရပူရမြို့နယ်အမှတ်၁မဲဆန္ဒနယ်ကနေဝင်ရောက်ရှင်ပြိုင်မယ်လို့သိရပါဗျ။ဒါကိုကြည်ချင်းအဖြစ်ရွေးကောက်ပွဲသာနိုင်ခဲ့ရင်လက်ရှိအခြေအနေအတိုင်းဒေါအောင်ဆန်းစုကြည်နဲ့ဦးဝင်းမြင့်တို့ဟာအစိုးရအဖွဲ့တာဝန်ဆက်ယူွယ်ရှိပြီးဒေါက်တာဇော်မြင့်မောင်ကတော့မန္တလေးတိုင်းဝန်ကြီးချုပ်တာဝန်နဲ့ပါတီတာဝန်ဆက်ယူဖို့ရည်မှန်းထားပုံရပါတယ်။ပြည်နယ်ဒါမှမဟုတ်တိုင်းဝန်ကြီးချုပ်တာဝန်ထမ်းဆောင်မဲ့သူဟာအဲ့ဒီပြည်နယ်ဒါမှမဟုတ်တိုင်းလွတ်တော်မှာကိုယ်စားလှယ်အဖြစ်ရွေးချယ်ခံထားရဖို့လိုအပ်ပါတယ်။ဒေါက်တာဇော်မြင့်မောင်ဟာမန္တလေးတိုင်းဝန်ကြီးချုပ်တာဝန်ဆက်ယူဖို့အတွက်တိုင်းလွတ်တော်အစ်စ်မှာပဲဝင်ပြိုင်ခဲ့တာပါ။အခြားတစ်ဖက်မှာတော့ရွေးကောက်ပွဲအပြီး NLD အနိုင်ရခဲ့ရင်ဒေါအောင်ဆန်းစုကြည်နဲ့ဦးဝင်းမြင့်တို့ကအစိုးရအဖွဲ့တာဝန်ဆက်ယူကြမှာမို့ဖွဲ့စည်းပုံအရပါတီလုပ်ငန်းဆက်လုပ်လို့ရကြမှာမဟုတ်ပါဘူး။အဲ့ဒီအချိန်အခုလိုပဲပါတီတာဝန်ကိုဒေါက်တာဇော်မြင့်မောင်ကပဲဆက်ယူဖို့အခုပုံစံရွေးကောက်ပွဲဝင်တာလို့ခန့်မှန်းရပါတယ်
။2008ဖွဲ့စည်းပုံအရရွေးကောက်ပွဲအပြီးအစိုးရဖွဲ့တိုင်လောက်တဲ့ပါတီကြီးတွေဟာအစိုးရဖွဲ့တိုင်ရေးကိုရည်မှန်းပြီးတိုင်းနယ်ပြည်နယ်မှာဝန်ကြီးချုပ်တာဝန်ပေးမဲ့သူတွေကိုကြိုတင်ရထားရလေရှိပါတယ်။အဲဒီလူတွေကိုတိုင်းနယ်ပြည်နယ်လွှတ်တော်အဆင့်မှာပဲရွေးကောက်ပွဲဝင်စေရမှာဖြစ်ပါတယ်။2008ဖွဲ့စည်းပုံအရသမရဒုသမရနဲ့ပြည်တော်စုအဆင့်ဝန်ကြီးဒုဝန်ကြီးတွေကိုလွှတ်တော်အမှတ်ဖြစ်ဖြစ်မဖြစ်ဖြစ်ခန့်အပ်နိုင်ပေမဲ့ပြည်နယ်နဲ့တိုင်းဝန်ကြီးချုပ်တွေကိုတော့အဲဒီပြည်နယ်နဲ့တိုင်းလွှတ်တော်အမှတ်တွေထဲကပဲခန့်အပ်နိုင်တာမို့ခုလိုကြိုတင်ရထားပြည်နယ်နဲ့တိုင်းအဆင့်လွှတ်တော်မှာရွေးကောက်ပွဲဝင်ပြိုင်စေတာဖြစ်ပါတယ်။လက်ရှိ NLD ပါတီရဲ့တိုင်းနယ်ပြည်နယ်လွှတ်တော်တွေအတွက်အမတ်လောင်းရထားစင်းမှာရန်ကုန်တိုင်းကလွဲပြီးကြံတိုင်းနယ်ပြည်နယ်အားလုံးကဝန်ကြီးချုပ်တွေဟာသက်ဆိုင်ရာတိုင်းနယ်ပြည်နယ်လွှတ်တော်တွေအတွက်ပဲဝင်ပြိုင်ဖို့စီရင်တင်ထားတာတွေ့ရပါတယ်။နောက်ထပ်ထူးခြားတာတစ်ခုကတော့အဲ့ဒီတိုင်းနယ်ပြည်နယ်လွှတ်တော်အတွက်အမတ်လောင်းနေစင်းမှာလက်ရှိဝန်ကြီးချုပ်တွေထက်ပိုဝါရင်ပါတီတာဝန်ပိုကြီးတဲ့ထင်ရှားတဲ့ NLD ပုဂ္ဂိုလ်တွေပါဝင်တာမျိုးလဲမတွေ့ရပါဘူး။အထူးပဲကတော့ NLD ဟာရန်ကုန်တိုင်းကလွဲရင်ကြံတိုင်းနဲ့ပြည်နယ်အားလုံးကဝန်ကြီးချုပ်တွေကိုနောက်အစိုးရသက်တမ်းအုပ်ချုပ်ခွင့်ရခဲ့ရင်လဲဝန်ကြီးချုပ်တွေအဖြစ်ပဲတာဝန်ပေးဖို့ရထားတာဖြစ်နိုင်ပါတယ်။နိုင်ငံရေးကဲခတ်တွေကတချို့ဝန်ကြီးချုပ်တွေအရေးချင်းမရှိဘူးအုပ်ချုပ်စီမံခန့်ခွဲနိုင်မှုအားနည်းတယ်စသဖြင့်ဝေဖန်နေကြသည့်တိုင် NLD ကတော့လက်ရှိဝန်ကြီးချုပ်တွေနဲ့ပဲစခန်းသွားဖို့ရည်ရွယ်ထားတယ်လို့ခန့်မှန်းနိုင်ပါတယ်
။ရန်ကုန်တိုင်းဝန်ကြီးချုပ်နေရာကတော့အတော့ကိုအရေးကြီးတဲ့နေရာမျိုးပါ။တိုင်းနယ်ပြည်နယ်အဆင့်ဝင်ကြီးချုပ်ဆိုပေမဲ့တကယ်လက်တွေ့ကြည့်လိုက်ရင်ဒုသမရအဆင့်တွေထက်တောင်လုတ်ပိုင်ခွင့်အာဏာပိုကြီးပိုများပါတယ်2015ရွေးကောက်ပွဲအပြီး NLD ဟာဦးဖြိုးမင်းသိန်းကိုဝင်ကြီးချုပ်တာဝန်ပေးခဲ့ပါတယ်။လေးနှစ်ကျော်ကာလဦးဖြိုးမင်းသိန်းရဲ့စွမ်းဆောင်မှုတွေမှာအောင်မြင်မှုတွေရှိတယ်လို့အများဝေဖန်ရလောက်တဲ့အထိအားနည်းချက်တွေလည်းရှိခဲ့ပါတယ်။သူ့ရဲ့စွမ်းဆောင်ချက်တွေထဲမှာမဘာသာအဖွဲ့ကြီးကိုတရားမဝင်ကြောင်းအစောဆုံးအတိအလင်းပြောဆိုခဲ့တာ YBS ဘတ်စကားတွေပြေးဆွဲခြင်းအပါအဝင်ရန်ကုန်မြို့ပြဖွံ့ဖြိုးတိုးတက်ရေးကိုတိတာထိရောက်အောင်လုပ်ပြနိုင်တာနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေဝင်ရောက်လာအောင်စွန့်ဆောင်နိုင်တာစသဖြင့်အတော်များများကိစ္စတွေမှာချီးကျူးနိုင်ပါတယ်ဒါပေမဲ့တက်မတော်ကာကွယ်ဦးစီးချုပ်ကိုနိုင်ငံတကာမှဆိုညွှန်ချုပ်အဆင့်လောက်ပဲဆိုပြီးတတိလက်လွတ်ပြောဆိုမိတာမျိုးကျူးကျော်တွေကိုတဲတွေကနေတိုက်ပေါ်တင်ပေးရုံမကအလုတ်အကင်ပါရအောင်စ조사ပေးမယ်ဆိုပြီးမဖြစ်နိုင်တဲ့ဂရိပေးတာမျိုးတွေလည်းလုပ်ခဲ့တာတွေ့ရပါတယ်ဘလို့ပဲဖြစ်ဖြစ် NLD ရဲ့ရန်ကုန်တိုင်းလွှတ်တော်အတွက်ဝင်ပြိုင်မဲ့အမတ်လောင်းစင်းမှာဥဖြိုးမင်းသိမ်းမပါတော့တာကြောင့်သူ့အနေနဲ့တိုင်းဝင်ကြီးချုပ်တာဝန်ယူခွင့်မရှိတော့တာတေချာသွားပါပြီအခြားတစ်ဖက်မှာလည်းနာမည်ကြီးတိုင်းလွှတ်တော်အမတ်ဒေါ်ဆန္ဒမင်းကလည်းပါတီခေါင်းဆောင်တွေရဲ့ညွှန်ကြားချက်နဲ့တိုင်းလွှတ်တော်အတွက်ဝင်မပြိုင်ရတော့ပါဘူး
နောက်ဆုံးထွက်ပေါ်နေတဲ့သတင်းတွေအရရွေးကောက်ပွဲမှာ NLD အနိုင်ရခဲ့ရင်နောင်ဖြစ်လာမဲ့ရန်ကုန်တိုင်းဝန်ကြီးချုပ်ဟာလက်ရှိတိုင်းစီမံဘဏ္ဍာဝန်ကြီးတာဝန်ယူထားတဲ့ဦးရဲမင်းဦးဖြစ်နိုင်ပြီးရန်ကုန်တိုင်းလွှတ်တော်အတွက်တကုံတစ်မင်းဆရနယ်မြေကဝင်ရောက်ရွေးခံမှုစည်ရင်ထုတ်ပြန်ထားပြီးပါပြီ။ကြံတိုင်းစစ်လွှတ်တော်အတွက်တင်ထားတဲ့အမတ်လောင်းနေစင်းမှာဝန်ကြီးချုပ်လောင်းဖြစ်ရာထားနိုင်လောက်တဲ့ဝါရစ်နာမည်ကြီး NLD ပုဂ္ဂိုလ်မျိုးမပါဝင်တာကြောင့်ဦးရဲမင်းဦးကသာလျှင်ဝန်ကြီးချုပ်တာဝန်ပေးဖို့ရထားတာဖြစ်နိုင်ကြောင်းခန့်မှန်းရပါတယ်။ဒါကြောင့် NLD ဟာရွေးကောက်ပွဲနိုင်ပြီးအစိုးရဖွဲ့နိုင်ခဲ့ရင်အရေးကြီးတဲ့ရန်ကုန်တိုင်းဝန်ကြီးချုပ်နေရာကိုငယ်ရွယ်တဲ့ပညာတတ်တယောက်ကိုပြောင်းလဲတာဝန်ပေးဖို့ရထားတာကလွဲပြီးကြံအပိုင်းတချို့မှာတော့လက်ရှိအနေအထားတိုင်းဆက်သွားဖို့ရည်ရွယ်ထားဖို့ရပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်။
ပါရှင်။ VOE ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာရေးကြတဲ့သောရရှင်ရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်းဒေးလေးတစ်ပုဒ်နဲ့လည်းဖြောပြပေးမယ်အပြင်သောရရှင်နေချင်းချင်းပေးပို့လာတဲ့မြစ်တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။အခုတော့အရင် VOA အစီအစဉ်ကိုနားဆင်ပြီးတော့ရေးလာကြတဲ့သောရရှင်ရဲ့စာတော်လေးတွေကိုဖော်ပြပေးသွားချင်ပါတယ်။ Facebook ကနေရေးလာတဲ့သောရရှင်တယောက်ရဲ့စာတော်လေးကိုအရင်ပြောပြပေးပါမယ်နော်။ VOA ကိုမြဲတမ်းနားထောင်ဖြစ်ပါတယ်တဲ့။ကျွန်တော်ကတော့ကမ်ပလူမြို့နယ်မှာနေထိုင်တဲ့ဦးကင်ချီဖြိုးဝေလှိုင်းမှာ VOA ဝိုင်းတော်သားတွေကျဲမာပါစီလို့ဆူတောင်းပေးလိုက်ပါတယ်ဆိုပြီးရေးလာပါတယ်။နောက်ထပ်သောရရှင်တယောက်ကတော့မင်္ဂလာပါ။ VOA သတင်းတွေကိုအဆက်မပြတ်တင်ပေးတဲ့အတွက်ကျေနပ်ကျေးဇူးတင်ပါတယ်။အခုလက်ရှိမြန်မာနိုင်ငံရဲ့အခြေအနေကိုအချိန်နဲ့တပြေးညီတင်ပေးတဲ့အတွက်လည်းအထူးကျေးဇူးပါ။ကျွန်တော်တို့မြန်မာနိုင်ငံကြီးအမြန်ဆုံးငြိမ်းချမ်းပါစေလို့ဆုတောင်းပါတယ်။ဆိုတော့ Facebook Messenger ကနေပြီးတော့သူရဲ့စာတော်လေးကိုရေးပို့လာပါတယ်။ VOA စီစဉ်နေကိုနားဆင်အားပေးပြီးတော့ရေးလာကြတဲ့သောရရှင်ရဲ့စာတော်လေးတွေကိုလည်းဆက်ပြောပြပေးခြင်းပါတယ်ရှင်။မြန်မာနိုင်ငံရေးလောကဆိုင်ရာ EDM အသုံးနှုန်းများဆိုပြီးတော့ဒီ VOA ကနေပြီးတော့ American 3အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ပြီးတော့သောရရှင်တို့ကအဲ့ဒီအစီအစဉ်ကိုသင်ယူချင်ပါတယ်လို့ရေးလာပါတယ်ဟုတ်ကဲ့ပါကျမတို့အစီအစဉ်ကိုအပတ်စဉ်တိုင်းရုံမြင့်တန်ကြားရေဒီယိုကနေထုတ်လွှင့်ပေးနေတာမလို့အဲ့ဒီအစီအစဉ်ကိုအဲ့ဒီမှာနားထောင်လို့ရတယ်လို့ပြန်ပြီးတော့လဲလေးလာခြင်းနဲ့ဆိုရင်ပြန်ပြီးတော့နားထောင်လို့ရအောင်လဲလုပ်ပေးထားပါတယ်နော်အတန်းနဲ့စာသားတိုက်ကြည့်လို့ရအောင်လဲသင်ခန်းစာအပြည့်အစုံကိုစာသားနဲ့တင်ပေးထားပါတယ်အဲ့သောရရှင်ကတော့ Michael Ray ဆိုတဲ့သောရရှင်ပါနောက်ထပ်သောရရှင်တစ်ယောက်ကတော့ Mike Margaret လို့ရေးထားပါတယ်ဒီ Mike Margaret သောရရှင်ကA good program. I'm very grateful to you. အရင်ကောက်တဲ့အစီအစဉ်လေးပါအထုကိုကျေးဇူးတင်ရှိပါတယ်လို့ရေးလာပါတယ်။သူတို့ကအဲ့ဒီမြန်မာနိုင်ငံရေးလောကဆိုင်ရာ EDN အသုံးနှုန်းများသင်ခန်းစာအစီအစဉ်ကိုနားဆင်ပြီးရေးလာကြတာဖြစ်ပါတယ်။စနေညဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုနားဆင်ပြီး VOA မြန်မာပိုင်း website ပေါ်မှာမှတ်ချက်ရေးလာတဲ့သောရရှင်ကတော့ဦးဝင်းတင်ပါ။ဦးဝင်းတင်က VOA ရဲ့ထုတ်လွှင့်ချက်တွေကိုအားပေးခဲ့တာနှစ်ပေါင်း20ကျော်ခဲ့ပါပြီ။အစီအစဉ်အားလုံးလည်းကြိုက်နှစ်သက်ပါတယ်။ဆက်ပြီးတော့လည်း VOE ကိုအားပေးသွားမှာပါလို့ရေးလာပါတယ်ဟုတ်ကဲ့ပါအခုလိုပြောလာတဲ့အတွက်အထူးကျေးဇူးတင်ပါတယ်ကိုကြီးကျော်ဆိုတဲ့သောရရှင်ကျမတို့ VOE မြန်မာပိုင်းလူမှုကွန်ရက်စာမျက်နှာဖြစ်တဲ့ Facebook စာမျက်နှာမှာလာပြီးတော့ရေးသွားတာကတော့ VOE ကအတန်လွင့်ထုံးလွင့်ချက်တွေကိုနားဆင်လာခဲ့တာသူအသက်15နှစ်ခရဲကပါတဲ့ Radio လေးတစ်လုံးနဲ့နားဆင်လာတာပါကျွန်တော်ကအမှန်ကန်တိကျမြန်ဆန်တဲ့သတင်းတွေကိုအထူးယုံကြည်ပါတယ်ဆိုပြီးကိုကြီးကျော်ကရေးလာပါတယ်Ever Love ဆိုတဲ့သောရရှင်ကတော့ VOE ကိုထောက်ခံပါတယ်အမှန်တရားကိုတင်ပြပေးတာအတွက်ကျေးဇူးတင်ပါတယ်ကိုရှောက်နေတဲ့လမ်းကိုပဲဆက်လက်ရှောက်လမ်းမှာလို့ရေးလာပါတယ်ကျွန်တော် VOE ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့သောရရှင်တချို့တုံ့ပြန်ပြီးတော့ရေးလာကြတာတွေကိုလည်းဖော်ပြပေးချင်ပါတယ်နော်ကိုအောင်ထွန်းလေးဆိုတဲ့သောရရှင်ကတော့ကျွန်တော် VOE ကနေပြီးတော့အပတ်စဉ်ထုတ်လွှင့်ပေးနေကြကျွန်မရဲ့အစီအစဉ်ကိုနားဆင်ပြီးတော့စာတော်လေးတစ်ချောင်းပြန်ပြီးတော့ရေးလာပါတယ်သွေးအုပ်စုအမျိုးအစားနဲ့ဖြစ်နိုင်တဲ့ယောဂါဆိုတဲ့အစီအစဉ်ကိုကိုဝင်းမင်းတင်ဆက်ပေးခဲ့တာမှသူကကျမရဲ့သတင်းဆောင်မားတွေအရန်ကိုနားထောင်လို့ကောင်းပါလေကျွန်တော်ကတော့ဘီသွေးပိုင်ရှင်ပါဆိုပြီးရေးလာပါတယ်သောရရှင်ခွန်ကောင်ဆက်ဦးဆိုတဲ့သောရရှင်ကတော့သူတို့ဒေတာမှာသူတို့ဒေတာဆိုမယ်လဲဘယ်ဒေတာလဲလို့တော့ရေးမထားပါဘူးเนาะသူတို့ဒေတာမှာလောင်းကစားတွေပေါ်ပေါ်မြင်များဖြစ်နေပြီးတော့ဒါကိုတက်ဆိုင်ရကလည်းအရေးမယူပါဘူးဆိုပြီးတော့အခုလိုမျိုးတိုင်ကြားလာပါတယ
်ရဲတပ်ဖွဲ့တွေအနေနဲ့လိုင်းချင်းယူပြီးတော့ဒေယဝင်သဘောခွင့်ပြုထားတဲ့တစ်လုံးနှလုံးသုံးလုံးလောင်းကစားတွေဟာအခုဆိုရင်အတော်လေးပြန်ပေါ်လာနေပြီခင်ဗျာအရင်ကခိုးကြောင်ခိုးဝဲလှုပ်ရှားနေတာကနေအခုဆိုရင်လူရှည်မချောင်ပေါ်တင်လှုပ်ရှားလာကြပြီခင်ဗျဒိုင်နေလဲရောနေမတော်ပဲနဲ့တယောက်ကနေသုံးယောက်ဖြစ်လာတယ်ခင်ဗျကျောင်းဆရာတွေနိုင်ငံဝင်တန်းတွေအစိုးရဝင်တန်းတွေကအစဒိုင်ဖြစ်ကုန်ပြီခင်ဗျဒီလိုအချိန်ဒီမှာ VOA မြန်မာပိုင်းအနေနဲ့အစိုးရကိုတစ်ဖက်တစ်လမ်းကနေအသိပေးဖို့ဖိအားပေးဖို့ကြိုးစားစီခြင်းပါတယ်ခင်ဗျ
โอเคဒီတော့ရှင်အနေနဲ့ဘယ်နေရလဲဆိုတာရေးမလာတဲ့အတွက်ကြောင့်မလို့ဒီကိစ္စအတွက်အရာရှိတွေလိုက်လံစုံစမ်းပြီးတော့အရေးယူဖို့တော့နည်းနည်းအခက်အခဲရှိမှထင်ပါတယ်နော်နောက်တစ်ခါဆိုရင်ကိုယ့်ဘက်ကတည်ကြရင်တော့ဘယ်နေရာမှာဖြစ်နေလဲဆိုတဲ့ဒေတာနာမည်လေးတော့ဖော်ပြပေးပါလို့ပြောချင်ပါတယ် VOA အစီအစဉ်ကိုနားဆင်အားပေးတဲ့တော်ရရှင်ဇွဲနောင်ကကောင်းပါတယ် VOA သတင်းထုတ်လေးတွေကိုအချိန်နဲ့တပြေးညီကြည့်လို့ရလို့အားပေးနေပါတယ်လို့ပြောလာပါတယ်နောက်ထပ်တော်ရရှင်တယောက်ကတော့ VOA ရဲ့သတင်းတွေညီလေးမှမတက်ဘူး VOA ကိုအားပေးနေပါတယ်ဟုတ်ကဲ့ဒီသတင်းတွေဒီတော်ရရှင်ရဲ့စာမျက်နှာမှမတက်ဘူးဆိုတာကတော့ VOA Facebook စာမျက်နှာကိုအိမ်မှာသွားပြီးတော့သဘောကျရဲဆိုတာမျိုး like သွားလို့ရပါတယ်အဲ့လိုလုပ်တဲ့အခါကျတော့မှဒီသတင်းအဲ့ကို like လုပ်ထားတဲ့စာမျက်နှာရဲ့သတင်းတွေကအဲ့ကိုပိုင် Facebook စာမျက်နှာပေါ်မှာလာပြီးတော့ပြမှာဖြစ်ပါတယ်နော်ရေဒီယိုလိုင်းတွေပူးနေပါရဲ့ဆိုပြီးရေးလာတဲ့သောရရှင်တယောက်ရဲ့စာကိုလည်းဖော်ပြပေးခြင်းပါတယ်သောရရှင်ရွှေဝစ်ဆန်စီကဖြစ်ပါတယ
်ရန်ကုန်မြို့ဗဟန်းမြို့နေနားထောင်သူဖြစ်ပါတယ်မနေ့6နာရီမှ8နာရီသတင်းကနားထောင်လို့မရဖြစ်နေလို့ပါတရုတ်လိုင်းတစ်ခုနဲ့ရောထွေးပြီးအတန်မကြရဖြစ်နေပါတယ်
ဆက်ပြတ်တဲ့ထင်လို့သွားပြင်လိုက်လဲကောင်းမလာပဲအတန်နေရောထွေးနေပါတယ်မနေ့တိုင်းနားထောင်နေကြမို့လို့နားမထောင်ရလို့စိတ်ထဲတစ်ခုခုလိုနေသလိုဖြစ်နေပါတယ်နားထောင်ခဲ့တာနှစ်20ဝန်းကျင်ရှိပါပြီကျေးဇူးပြုပြီးလိုင်းလေးရှင်းအောင်လုပ်ပေးပါโอเคပါနားထောင်လာတာအနေနဲ့20ဝန်းကျင်ရှိပြီဆိုတဲ့ VOA ရဲ့ဒီတော်ရရှင်စစ်စစ်ဒီတော်ရရှင်ကိုပြန်ကြားပေးရမယ်ဆိုရင်တော့ကျမတို့ဒီအတန်လိုင်းတွေကို ဒီနောက်ဆုံးကျမတို့ထုတ်လွှင့်ပေးနေတဲ့ဒီရေဒီယိုအတန်လိုင်းတွေကိုသိကျင်နေဆိုရင်တော့ကျမတို့ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ voanews.com/bami ဆိုတဲ့စာမျက်နှာမှာဒီစာမျက်နှာရဲ့အောက်ဆုံးမှာမီတာလိုင်းများဆိုတဲ့နေရာမှာသွားပြီးတော့ကြည့်ရှုနိုင်ပါတယ်။အကယ်၍ရေဒီယိုနဲ့မဟုတ်ဘဲနဲ့ကိုကလက်ကင်ဖုန်းဒီအင်တာနက်ချိတ်ဆက်လို့ရတဲ့လက်ကင်ဖုန်းသုံးလို့အင်တာနက်ကနေလွယ်လွယ်ကူကူနားထောင်ခြင်းနဲ့ဆိုရင်တော့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေပြီးတော့ရေဒီယိုနဲ့ထုတ်လွှင့်ပေးနေသမျှအစီအစဉ်တွေအားလုံးကိုတစ်ပြိုင်တည်းထဲတိုက်ရိုက် Facebook ကနေပြီးတော့လည်းထုတ်လွှင့်ပေးပါတယ်။အိမ်မှာလည်းသွားပြီးတော့နားဆင်လို့ရပါတယ်ရှင်။ VOA ရေဒီယိုအစီအစဉ်ကိုဖုန်းနဲ့ဖမ်းယူနားထောင်ခြင်းပါတယ်ဘလို့ဖမ်းယူရပါမလဲတဲ့လူဆိုးကျော်ဆိုတဲ့တော်ရရှင် Facebook မှာမေးလာတာပါဟုတ်ကဲ့ပါလက်ကင်ဖုန်းနဲ့ကျမတို့အစီအစဉ်ကိုနားထောင်ခြင်းနဲ့ဆိုရင်တော့အဲ့ဒီလက်ကင်ဖုန်းကအင်တာနက်နဲ့ချိတ်ဆက်လို့ရတဲ့ဖုန်းဖြစ်ရပါမယ်လို့ပဲပထမအဦးဆုံးဖြေကြားခြင်းပါတယ်အဲ့လို ဗျူရီမြန်မာပိုင်းအစီအစဉ်တွေကိုဒီလက်နှစ်မျိုးနဲ့နားဆင်နိုင်ပါတယ်ဗျူရီမြန်မာပိုင်းဝက်ဘ်ဆိုက်ကနေပြီးတော့နားဆင်လို့ရတဲ့နည်းကတော့ပထမနည်းပါ အိမ်စာမျက်နှာကိုတော့မြန်မာနိုင်ငံကနေဝင်ရတာနည်းနည်းခက်တယ်လို့သောရရှင်တွေပြောတာကြားဖို့ပါတယ်เนาะဒါပေမဲ့ကျွန်မဒီမှာဒီသောရရှင်ဝင်ခြင်းနဲ့ဆိုရင်ပြောပြပါမယ်ကျွန်တော်တို့ VOA မြန်မာပိုင်းဝက်ဘ်ဆိုက်လိပ်စာဖြစ်တဲ့ voanews.com/bami ဆိုတဲ့လိပ်စာမှာသွားပြီးတော့နားဆင်နိုင်တာပါဒါပေမဲ့အဲ့ထက်ပို့ပြီးတော့ Facebook လူမှုကွန်ရက်စာမျက်နှာကတစ်ဆင့်နားထောင်မယ်ဆိုရင်သောရရှင်တွေတယ်လီဖုန်းသုံးတဲ့သောရရှင်တွေပို့ပြီးတော့အဆင်ပြေလွယ်ကူတာတွေ့ရပါတယ် Facebook မှာ VOA Bamis News ဆိုပြီးတော့ကျမတို့ရဲ့ VOA မြန်မာပိုင်းစာမျက်နှာကိုအရင်ရှာလိုက်ပါ VOA Bamis News ဆိုပြီးတော့ VOA မြန်မာပိုင်းစာမျက်နှာကိုအရင်ရှာကြည့်ပါနော်အဲ့ဒီမှာရုပ်မြင်သံကြားရောရေဒီယိုအစီအစဉ်တွေကိုရောလေးလိုင်းအောင်ထုတ်လွှင့်ခြင်းနဲ့တပြိုင်တည်းထုတ်လွှင့်ပေးနေတာပါအစီအစဉ်တွေကိုဓာတ်ရိုက်ကြည့်ရှုနိုင်ပါတယ်အစီအစဉ်တွေကိုဓာတ်ရိုက်မကြည့်လိုက်ရဘူးမနားဆင်လိုက်ရဘူးဆိုရင်တော့နောက်ပိုင်းမှာလည်းပြန်ပြီးတော့နားဆင်ကြည့်ရှုနိုင်အောင်လို့အဲ့ Facebook စာမျက်နှာပေါ်မှာတင်ထားပေးပါတယ်မက်ဆေ့ချာကနေပို့လာတဲ့သောရရှင်ကဟိုက်တယ်လို့နှုတ်ဆက်ပြီးတော့ တင်းငယ်ရုပ်မြင်တန်ကြားအစီအစဉ်မှာတင်ဆက်ပေးသွားတဲ့အုံမခွက်ခွန်တွေကိုအသုံးပြုရလက်မှုအမှုပညာဖန်တီးသွားတဲ့သူတယောက်ကြောင့်တင်ဆက်ပေးသွားတဲ့သူကြောင့်အစီအစဉ်မှာအိမ်မှာအုံမခွက်အမှုပညာရှင်ဖြစ်တဲ့ဦးတန်းလွင်ရဲ့ဆက်သွယ်လို့ရနိုင်မယ့်လိပ်စာလေးပေးပါတယ်သူရဲ့ပစ္စည်းတွေသွားကြည့်ပြီးတော့ဝယ်ယူခြင်းပါတယ်လို့ပြောထားပါတယ်ဟုတ်ကဲ့ကျမတို့ Messenger ကနေပြောလဲအကြောင်းပြန်ပေးထားပါတယ်เนาะကျမတို့ကသူ့ရဲ့လိပ်စာတိုက်ရိုက်ပို့ပေးဖို့အခွင့်မရှိလို့ဖြစ်ပါတယ်เนาะနားလည်မယ်လို့မျှော်လင့်ပါတယ် ကျမတို့ဗီဒီယိုကိုစာရေးစားတဲ့တော်ရရှင်တွေထဲမှာလူမှုရေးရာကိစ္စအဝဝနောက်ပြီးတော့နိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်တိုင်ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ပြီးတော့ရေးလာကြတဲ့တော်ရရှင်တွေရဲ့စာတွေလည်းအများကြီးလက်ခံရရှိပါတယ်เนาะအဲ့ဒီအချိန်ကစာတစ်ပုဒ်ကိုကျမဖော်ပြပေးချင်ပါတယ်လိုင်ဘော်ဝီဆိုတဲ့တော်ရရှင်ရေးလာတာပါမြန်မာနိုင်ငံရေးနဲ့ပတ
ဖက်ရတာသိကူမချင်နဲ့ချင်စရာပါပဲ။တိုင်းနာလက်နဲ့ကင်တွေရောတက်မလို့ခေါင်းဆောင်တွေကလည်းအာနာကိုမမောနေကြတော့မာနာကိုလက်ဆွဲထားကြတော့ဖြူလဲနေတဲ့တိုင်းပြည်ကိုလက်တွဲညီညီနဲ့တိဆောက်ဖို့မကြိုးစားကြသေးဘူး။နိုင်ငံရေးပညာရှင်တိုင်းနာလက်နဲ့ကင်တက်မလို့တို့ကိုပြောပြခြင်းပါလေ။တိုင်းပြည်နယ်လူမျိုးကိုတကယ်ချစ်ရင်မာနာတွေဖေးချပြီးအစိုးရနဲ့ပြည်သူအတူတူကပူးပေါင်းပြီးကိုယ်တိုင်လက်တွေနဲ့ပြိုလဲနေတဲ့တိုင်းပြည်ကိုပြန်လဲတိဆောက်စေခြင်းတယ်လို့ပြောပြပါနော်
။အစိုးရနဲ့ပြည်သူအတူတကွလက်တွဲပြီးတော့တိုင်းပြည်ကိုပြန်ပြီးတော့တိဆောက်မှအောင်မြင်ပါမယ်ဆိုပြီးတော့ဒီတော်ရရှင်သူ့ရဲ့အမြင်ကိုရေးလာတာဖြစ်ပါတယ်ရှင်။တော်ရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်။မြန်မာတိချစ်တော်ရရှင်တွေအတွက်နောက်ပိုင်းမှာမြန်မာတိချင်းလေးတစ်ပုဒ်နဲ့ဖြောပြပေးဦးမှာဖြစ်ပါတယ်နော်။မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြစ်တာဒေသဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုထွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်လာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သွားရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။တော် dual ဒီဆိုထားတဲ့ message ဆိုတဲ့တခြင်းလေးနဲ့သွားရရှင်ကိုဖြောပြခြင်းပါတယ်ရှင်။အားလုံးနှစ်ချက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါအောင်နော
်။ငါမထင်ခဲ့ဘူးဒီလိုသိ
ထားတဲ့ message ဆိုတဲ့သတင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ကြီးရဲ့ဝေဖန်အကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းကလေးနေညာပိုင်းနဲ့တင်းနှင်းလာနေမနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလည်းဓာတ်ရိုက်နားဆင်နိုင်ပါတယ်ရှင်ရန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Radio Facebook တို့ကနေတိုက်ရိုက်နားထောင်လို့မရဘူးဆိုရင်တော့ကျမတို့ရဲ့ Internet အစာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါတယ်။ VOE ကိုလည်းစာရေးကြပါအောင်နော်။ဒေါ်ရရှင်နေအောင်ရှင်လန်းချမ်းမြေကြပါစေရှင်
။ငါစာတွေရေးထားတယ်နံပါတ်မှမဖတ်ချင်ပဲ။အရင်လိုပြောနေကြဖုန်းတန်းလေးကဆက်
ခုဆက်ပြီးကမ္ဘာဒေါ်လာကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။ရုရှားနိုင်ငံကဆယ်ကျော်သက်ဘောလုံးသမားတယောက်ကိုမိုးကြိုတဲတဲ့ပြစ်ခဲ့ပေမဲ့အသက်ရှင်ခဲ့ပါတယ်။အိန္ဒိယနိုင်ငံမှာရွှေဝါရောင်ရှားပါလိတ်ကလေးတစ်ကောင်ကိုကယ်တင်ခဲ့ရပါတယ်။ဒီလိုကမ္ဘာဒေါ်လာကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငိမ့်ချမ်းနဲ့မက်ခင်ဖြူထွေးတို့ကတင်ဆက်ထားပါတယ
်။ရုရှားနိုင်ငံကအသက်16နှစ်အရွယ်ဂိုးသမားတယောက်ကိုမိုးကြိုဖြစ်ခဲ့ပေမဲ့မသိခဲ့ပါဘူး။ဆယ်ကျော်သက်အရွယ်ဘောလုံးသမားEvan Savrovsky တယောက်ဘောလုံးကွင်းထဲမှာသွေးပူလေ့ကျင့်ခန်းလုပ်နေတော့မိုးချွတ်ပြစ်ခံလိုက်ရတာပါသူတို့ဘောလုံးအသင်း FC Snama Truda နဲ့အတူလေ့ကျင့်နေတော့မှာပဲဇူလိုင်လ၄ရက်နေ့က Savrovsky အပေါ်တက်တဲ့မိုးချွတ်ပြစ်သွားတာကိုဘောလုံးကွင်းမှာတက်ဆင်ထားတဲ့လုံခြုံရေးကင်မရာတွေမှာတွေ့လိုက်ရပါတယ်မိုးချွတ်ပြစ်ခံရတဲ့အတွက်သူ့ဘောလုံးအင်ဂျီအရှိချမ်းမိလောင်သွားခဲ့တာပါအဲ့ဒီနောက်ဆေးရုံကိုပို့ဆောင်ခဲ့ရပြီးတော့ဆေးပညာနဲ့သတိပေးအောင်လှုပ်ချပြီးထိခိုက်ဒဏ်ရာတွေကိုစစ်ဆေးခဲ့ရပါတယ်နောက်သုံးဖက်ချာမှာတော့သူဟာလေ့ကျင့်ရေးကွင်းမှာဘောလုံးပြန်ကစားနေနိုင်ပါပြီ။အဲ့ဒီဖြစ်ပျက်ကနေရခဲ့တဲ့ဒဏ်ရာကတော့သူ့ဆွဲကျိုးလောင်သွားတဲ့အတွက်ရင်ဘတ်ပေါ်ကဒဏ်ရာပဲဖြစ်ပါတယ်။အဲ့ဒီနေ့ကဖြစ်ပျက်တွေကိုအသေးစိတ်မမှတ်မိပေမဲ့အခုချိန်မှာကတော့ပုံမှန်အတိုင်းပြန်ဖြစ်နေပြီလို့ Savrovsky ကပြောပါတယ်ရှင
်။အိန္ဒိယနိုင်ငံအရှေ့ပိုင်းအော်ဒစ်ဆာပြည်နယ်ဘလာသောမြို့ကတစ်တောအရာရှိတွေဟာရှားပါရွှေရောင်လိတ်ကလေးတစ်ကောင်ကိုကယ်တင်ခဲ့ရပါတယ်။ဒီလိတ်ကလေးကိုဒေသခံတဦးကရှာဖွေတွေ့ခဲ့တာဖြစ်ပြီးတော့တစ်တောဌာနကိုလာအပ်ခဲ့တာပါဒီလိတ်ကလေးရဲ့အခွန်ကရောအသားကပါရွှေဝါရောင်ဖြစ်နေတာပါအယ်ဘီနိုလို့ခေါ်တဲ့အရေးပြားအယောင်ချဲ့ပစ္စည်းတွေမပါဝင်တဲ့ရောဂါတစ်မျိုးဖြစ်နေတာလို့ကျွမ်းကျင်ပညာရှင်တွေကပြောပါတယ်ဒီလိတ်ကလေးဟာတစ်နှစ်ခွဲကနေနှစ်နှစ်သားလောက်ရှိနိုင်ပြီးအရွယ်ရောက်ပြီးဖြစ်တယ်လို့လည်းပြောပါတယ်အဲ့ဒီနောက်ဒီလိတ်ကလေးကို တဘာဝတော်ရဲကိုပြန်လွှတ်ပေးခဲ့ပြီးအိန္ဒိယနိုင်ငံမှာတာယက်တလိမ့်ဆန်ကာကွယ်ရေးဥပဒေအရလေကလေးတွေဟာမျိုးတုံးတော့မဲ့အန္တရာယ်ရှိနေတယ်လို့သတ်မှတ်ထားပါတယ်ခင်ဗျာ
။တောင်ကိုရီးယားနိုင်ငံကနှစ်စဉ်ကျင်းပနေတာဖြစ်တဲ့ရှုမှုပွဲတော်ကိုတော့ဒီနေ့မှာခုအိမ်မှာပဲကိုအွန်လိုင်းကနေစုပေါင်းကျင်းပခဲ့ကြပါတယ်။ဘောယုံရှုမှုပွဲတော်ကိုစိုးမြို့တော်အနောက်ကျောင်းဘက်ပင်လယ်ကမ်းခြေနေရာမှာကျင်းပနေကြဖြစ်ပြီးတောင်ကိုရီးယားနိုင်ငံရဲ့ရေပန်းစားဆုံးပွဲတော်တစ်ခုဖြစ်တာကြောင့်နိုင်ငံတကာဧည့်သည်တွေကိုဆွဲဆောင်နေရှိပါတယ်။ဒီနှစ်မှာတော့ကိုရိုနာဗိုင်းရပ်စ်ကပ်ရောဂါကြောင့်ကိုယ်အိမ်မှာပဲကိုရေကန်ထဲမှာရှင့်တွေဖန်တီးပြီးအချင်းချင်းတုတ်လိန်ကစားခဲ့ကြတာပါဒီလိုကစားတာကိုလည်းအွန်လိုင်းပေါ်မှာဗီဒီယိုဖွင့်ပြီး live ထွင်ခဲ့ကြသလိုပွဲစီစဉ်သူတွေကစတူဒီယိုတစ်ခုထဲမှာကျင်းပတဲ့ K-pop ဒီဂီတာပွဲအသေးစားလေးကိုလည်းအွန်လိုင်းပေါ်ကနေထုတ်လွှင့်ပေးခဲ့ပါတယ်ဒီလို YouTube ကနေတိုက်ရိုက်ထုတ်လွှင့်တဲ့အစီအစဉ်ကိုတော့လူ3000လောက်ကြည့်ရှုခဲ့ကြပါတယ်ရှင်
ကိုရိုနာကပ်ရောဂါကာလအတွင်းဘရာဇီးနိုင်ငံကလေမယားနှစ်ယောက်ကတော့အာကာသယာဉ်မှူးဝိဆုံကိုဝိဆင်ပြီးတော့အပြင်ထွက်လမ်းလျှောက်ခဲ့ကြပါတယ်။ဒါစီယိုဂလာဒီနိုနဲ့အလက်ဆီယာလီမာတို့နှစ်ဦးဟာကိုရိုနာဗိုင်းရပ်စ်ပိုးကိုကာကွယ်ဖို့အတွက်အခုလိုအာကာသဝိဆုံပြေးဝိဆင်ခဲ့ကြတာပါ။သူတို့ဝိဆင်ထားတာကိုမြင်ရတဲ့သူတိုင်းပြုံးသွားကြပါတယ်။ယောက်ျားဖြစ်သူအသက်66နှစ်အရွယ်စရင်းကင်ဂလာဒီနိုကဒီဝိဆုံတွေကိုဝယ်ယူခဲ့တာဖြစ်ပြီးကောင်းဆောင်ကိုတော့သူတို့ဘာသာသူတို့ဒီထွင်တာလို့ပြောပါတယ်။ဇနီးဖြစ်သူအလစီယာလီမာကတော့အစာပိုင်းမှာဒီဝိဆုံကိုဝိဖို့တွန့်ဆုတ်ပေမဲ့လည်းနောက်ဆုံးမှာယောက်ျားဖြစ်သူရဲ့အကြံဉာဏ်အတိုင်းအတူတူဝိပြီးလမ်းလျှောက်ထွက်ခဲ့ကြပါတယ်။ဘရာဇီးနိုင်ငံဟာအမေရိကန်ပြည်ထောင်စုပြီးရင်ကမ္ဘာပေါ်မှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုဒုတိယအများဆုံးဖြစ်နေသလိုသေဆုံးမှုလည်းဒုတိယအများဆုံးဖြစ်ပါတယ်ခင်ဗျာ။
ဒီ UI မြန်မာပိုင်းတင်းလာနေနနက်ခင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အခုတော့သတင်းအကျဉ်းချုပ်ကိုပြောပြမှာပါ။ထိုင်းနိုင်ငံနားမှာရှိတဲ့မလေးရှားအပန်းဖြေကျွန်းတစ်ခုမှာရိုဟင်ဂျာ24ယောက်ရေနစ်မဲ့အရေးစိုးရင်ရာကြောင်းမလေးရှားအာဏာပိုင်တွေကပြောပါတယ်။အပန်းဖြေကျွန်းလန်ကော်ကိုရေကူးပြီးသွားမဲ့အကြံနဲ့လှေပေါ်ကနေခုန်ချပြီးတဲ့နောက်ပျောက်ဆုံးနေတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုမလေးရှားအာဏာပိုင်တွေကတနင်္ဂနွေနေ့မှရှာဖွေကယ်ဆယ်ရေးဆောင်ရွက်နေပါတယ်။တရုတ်နဲ့ပါကစ္စတန်မဟာမိတ်နှစ်နိုင်ငံဟာနိုင်ငံတကာသဘောတူညီချက်တွေကိုချိုးဖောက်ပြီးဇီဝလက်နက်စမ်းသပ်သုတေသနပူးတွဲလှုပ်ဆောင်နေတဲ့ဆိုတဲ့သတင်းမီဒီယာဖော်ပြချက်ဟာအထိပယ်မဲ့လှုပ်ကြံဖန်တီးမှုဆိုပြီးနှစ်နိုင်ငံလုံးကငြင်းဆိုလိုက်ပါတယ်ရှင်။မြောက်ကိုရီးယားမှာပထမဆုံးသံသယရှိတဲ့ COVID-19 ကူးစက်မှုကိုတွေ့ရှိခဲ့ကြောင်းအာဏာပိုင်တွေကသတင်းထုတ်ပြန်ခဲ့ပါတယ်။ကမ္ဘာမှာကူးစက်မှုအများဆုံးနိုင်ငံစင်းတွေတဲ့အဆင့်9မှာရှိနေတဲ့တောင်အာဖရိကနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုပေါင်း 4,300,000 ကျော်ရှိနေပါတယ်။အများဆုံးနိုင်ငံဖြစ်တဲ့အမေရိကန်မှာတော့ကူးစက်မှုပေါင်း 4.3 သန်းရှိပြီးဘရာဇီးက 2.3 သန်း၊အိန္ဒိယက 1.3 သန်းနဲ့ရုရှားမှာ 8,000 ကျော်အထိရှိနေပါတယ်ရှင်။အမေရိကန်ပြည်ထောင်စုမှာလက်ရှိအလုပ်လက်မဲ့ဖြစ်နေတဲ့လူပေါင်း16သန်းအတွက်သူတို့ရဲ့တကြိမ်လစာရဲ့80ရာခိုင်နှုန်းကိုပေးမဲ့ကိုရိုနာဗိုင်းရပ်စ်စီးပွားရေးအထောက်ပံ့အစီအစဉ်တစ်ခုတနင်္လာနေ့မှာအမေရိကန်အစိုးရကကြေညာဖို့ရှိကြောင်းဗန်နာရေးဝန်ကြီးစတီဗင်မနူချင်းကပြောပါရယ်။အမေရိကန်ပြည်ထောင်စုမှာလူပြူလူမဲ့ခွဲခြားမှုကိုစန့်ကြည့်ရေးအပါအဝင်အာဖရိကန်အမေရိကန်တွေရဲ့တန်းတူအခွင့်အရေးလှုပ်ရှားမှုမီးရှို့တစောင်ဖြစ်ခဲ့တဲ့ဒီမိုကရက်အောက်လွှတ်တော်အမတ်John Robert Lewis ရဲ့ရုပ်အလောင်းကိုတနင်္ဂနွေနေ့ကအယ်ဘာမာပြည်နယ်ဆယ်မာမှာရှိတဲ့သမိုင်းဝင် Edmund Pettus တရားမှာအောက်မေ့ပွဲအခမ်းအနားနဲ့ဖျက်ဆီးတည်ဆောင်ခဲ့ပါတယ်။ Hurricane Monai Hanna ဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက် American ပြည်ထောင်စု Texas ပြည်နယ်တောင်ပိုင်းကန်ယိုရန်မှာတနင်္ဂနွေအစောပိုင်းကလေပြင်းနဲ့လှိုင်းဒဏ်သင်းခဲ့ပြီး COVID-19 ကူးစက်ပြန့်နှံ့မှုဆူဆူရွရွခံနေရတဲ့ဒေသမှာရုတ်တရက်မိုးတိထန်ပြီးရေကြီးမှုနဲ့ရင်ဆိုင်ရမယ့်အခြေအနေရှိနေပါတယ်။VOA မြန်မာပိုင်းရဲ့တနင်္လာနေ့နနက်ခင်းအစီအစဉ်တွေကိုနားဆင်ကြကြတာပါရှင်။ COVID-19 အရေးပေါ်အခြေအနေအရ VOA မြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းဝန်ထမ်းတွေအားလုံးလည်းအတန်လွှင့်အစီအစဉ်တွေကိုနေအိမ်တွေကနေထုတ်လုပ်ပြီးပူးပေါင်းတင်ဆက်နေတာဖြစ်ပါတယ်။ COVID-19 ကပ္ပကပ်ဘေးရောဂါကြီးကနေမြန်မာပြည်သူပြည်သားအားလုံးကင်းဝေးကြပါစေလို့ဆုမွန်ကောင်းတောင်းပါတယ်ရှင်။ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.